Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမာတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်ရဲ့2019ခုနှစ်ဧပြီလ10ရက်တနင်္လာနေ့ညပိုင်း9နာရီနေ့10နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့50တင်းနဲ့လိုင်းလမီတာ190ရုပ်ကနေထုတ်လွှင့်နေပါပြီရှင်ကျမနန်းလောပါဒီကနေ့ညအစီအစဉ်မှုဖြစ်တင်ဆက်ပေးမှာပါ
မင်္ဂလာညချမ်းမာရှင်ကျမတင်ကီထိုက်ပါအီတလီမှာကျင်းပမဲ့ဆက်မှုထိပ်သီး9နိုင်ငံရဲ့နိုင်ငံခြားရေးဝန်ကြီးတွေညီလာခံမှာတော့ဆီးရီးယားပဋိပက္ခမြောက်ကိုရီးယားနျူကလ িয়ার ရေးတို့အပေါ်အဓိကထားဆွေးနွေးကြဖို့ရှိပါတယ်မြောက်ကိုရီးယားဘက်ကနျူကလ িয়ার နဲ့တိုက်ချင်းပြဒုံးကြီးတွေထပ်ပြီးဆန့်သက်ရင်တန်ခတ်ပိတ်ဆို့မှုတွေပြင်းပြင်းထန်ထန်ချမှတ်ဆောင်ရွက်ဖို့တရုတ်နဲ့တောင်ကိုရီးယားတို့သဘောတူပါတယ်။တရုတ်မြန်မာရေနံပိုင်လက်အမြန်ဆုံးလုပ်ငန်းတွေစတင်ဖို့နှစ်နိုင်ငံသဘောတူလိုက်ပါပြီ။ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။မကြာခင်ကကျင်းပခဲ့တဲ့ကြားဖြတ်ရွေးကောက်ပွဲကိုစောင့်ကြည့်လေ့လာခဲ့သူတွေပြုလုပ်တဲ့သတင်းစာရှင်းလင်းပွဲသတင်းမှာကြားမှာတော့
25လုံးကကျတနာတက်ခဲ့တဲ့မဲဆင်းကိုလည်း2020မနေ့ကမှစပြီးတော့မှပြင်ဆင်မှုရပ်ဖက်ဖွဲ့စည်းအောင်အောင်ပြောတယ်။နောက်တစ်ခုကကျတော့ကျွန်တော်တို့ဒီဥရေမှုပေါင်းပြည်ပြောင်းလဲပတ်သက်လို့ဒီကြားဖြတ်ရွေးကောက်ပွဲမှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကလှုပ်ထုံးလုံးတွေချို့ရောပြင်တယ်
။ Face ကအမှုဆောင်ဒါရိုက်တာစာရဲကျော်စွာမြင့်ပြောသွားတာပါရှင်။အပြည့်စုံကတော့နောက်ပိုင်းမှာကြားရမှာပါ။ဒါအပြင် NCA အပြည့်ရစာချုပ်မှာလက်မှတ်ရေးထိုးရင်းနဲ့27ရာစုပင်လုံဒုတိယအကြိမ်အစည်းအဝေးမှာပါဝင်ရေးအတူတကွကြိုးစားဖို့ဆုံးဖြတ်ခဲ့တဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့ထိပ်သီးညီလာခံတဲ့နဲ့ UWSA ဝပီတွေးစီညညရေယုံကိုရဲရုကဝင်ရောက်ရှာဖွေရမှာလက်နက်ခရရွေတင်စီရမိတဲ့တရင်တွေကိုကြားမှာပါဒုတိယပိုင်းနိုင်ဝဲမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးဖလော့ကာရီပြောသည်မြတ်တက်တန်ရောင်တရင်လွားနဲ့သူယုံကြည်အစီအစဉ်တွေကိုနားဆင်ကြမှာပါခုတော့ထိတ်တန့်ရောက်တရင်တွေကိုမတ်တင်ကြီးထိုင်းနဲ့ကိုညာဝင်းအောင်တို့ကပြောပြပေးကြပါအောင်ရှင
်အီတလီနိုင်ငံမှာဒီတရင်ပတ်ထဲဆက်မှုထိပ်သည့်ခုနှစ်နိုင်ငံတို့ရဲ့နိုင်ငံခြားရေးဝန်ကြီးများညီလာခံကိုတော့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson တက်ရောက်มาဖြစ်ပြီးညီလာခံမှာတော့ဆီးရီးယားပဋိပက္ခမြောက်ကိုရီးယားနျူကလ িয়ার စီမံကိန်းတွေနဲ့အိန္ဒိယနိုင်ငံတွေနဲ့ပြည်ပနိုင်ငံတွေအပေါ်ရုရှားရဲ့ပြုမှုစာတွေကိုအဓိကထားဆွေးနွေးကြမှာပါဆက်မှုထိပ်သည့်ခုနှစ်နိုင်ငံကခေါင်းဆောင်တွေရဲ့ထိပ်သီးညီလာခံကတော့ဒီလနှောင်းပိုင်းအီတလီမှာပဲကျင်းပမှာပါဒီတနင်္လာနေ့အင်ကာနေမှာကျင်းပမဲ့ G7 နိုင်ငံခြားရေးဝန်ကြီးတွေရဲ့ဆွေးနွေးပွဲမှာတော့ဆီးရီးယားနဲ့အီရတ်နိုင်ငံတို့ကအစ္စလာမ်အစိုးရ IS အဖွဲ့ကိုချေမှုန်းရေးပူးပေါင်းဆောင်ရွက်မှုအပေါ်မှာအဓိကထားပြီးထိပ်သီးဆွေးနွေးပွဲမှာဆွေးနွေးကြမယ်အကြောင်းအရာတွေအတွက်ပြင်ဆင်ကြမှာဖြစ်ပါတယ်။ဆီးရီးယားသမ္မတကိုဖယ်ရှားရင်အမေရိကန်ရဲ့ကာလာရှိဆွဲကင်လာတဲ့မူဝါဒနဲ့ကွဲလွဲဆန့်ကျင်ပြီးအမေရိကန်ဆိုရတာဝန်ရှိသူတွေရဲ့ပြောဆိုချက်တွေလည်းဒီရက်ပိုင်းအတွင်းမှာပဲထွက်ပေါ်လာတာပါ။ဆီးရီးယားနိုင်ငံတွင်အစ္စလာမ်အစိုးရ IS အဖွဲ့ကိုခြေမှုန်းရေးကအဓိကအာရုံစိုက်ထားရမယ့်ကိစ္စဖြစ်ပြီးသမ္မတအာဆတ်ရဲ့အနာဂတ်ကတော့ဆီးရီးယားပြည်သူတွေပေါ်မှာမူတည်တယ်လို့နိုင်ငံခြားရေးဝန်ကြီးတေလာဆန်ကပြောဆိုထားတာပါ။2011ခုနှစ်ကတည်းကနိုင်ငံရေးမတည်မငြိမ်ဖြစ်နေတဲ့လီဗျားနိုင်ငံအရေးကလည်း G7 ညီလာခံမှာဆွေးနွေးကြမယ့်အကြောင်းအရာတစ်ရပ်ဖြစ်ပါတယ်။
မြောက်ကိုရီးယားဘက်ကနျူကလ িয়ার နဲ့တိုက်ချင်းပစ်ပယ်ဒိန်းတပ်ဒုံးကျည်စမ်းသပ်မှုတွေထပ်လုပ်လာရင်ထိရောက်တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေအရေးယူဆောင်ရွက်ဖို့သဘောတူတဲ့အကြောင်းတောင်ကိုရီးယားနဲ့တရုတ်နိုင်ငံတို့ကပြောဆိုလိုက်ပါတယ်။တောင်ကိုရီးယားနဲ့တရုတ်နိုင်ငံတို့ကနျူကလ িয়ার ရေးရာအထူးကုသလေတွေဖြစ်တဲ့ကင်ဟုန်ကျွန်းနဲ့ဝူဒေဝေရဲ့ဒီကနေ့ဆိုးမျိုးတော်ကဆွေးနွေးပွဲမှာပြောကြားတာပါ။အမေရိကန်သမ္မတဒိုနယ်ထရမ့်ကလည်းမြောက်ကိုရီးယားရဲ့နျူကလ িয়ার ချိန်းချောက်မှုကိုရှင်းလင်းနိုင်မယ့်နည်းလမ်းတွေကိုတင်ပြဖို့ညွှန်ကြားတဲ့အကြောင်းသမ္မတရဲ့အမျိုးသားလူညုံရေးအကြံပေးမက်မတ်စတာကမနေ့တနင်္ဂနွေနေ့ကပြောပါလေအမေရိကန်ရေတပ်တက်ခတ်ရေးအုပ်စုကာဗစ်ဆန်ဖွဲ့ဒီကိုရီးယားကျွန်းဆက်ကိုတွားနေချိန်မှာပဲမက်မတ်စတာက Fox သတင်းဌာနကိုပြောဆိုခဲ့တာဖြစ်ပါတယ်အမေရိကန်တပ်ဖွဲ့ဆေးလွတ်တဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့တော့ဒါဟာအနောက်ပစိဖိတ်ဒေသနဲ့ပတ်သက်တဲ့အမေရိကန်ရဲ့အကျိုးစီးပွားကိုကာကွယ်ဖို့အမျှော်မြင်ရှိရှိဆုံးဖြတ်ခဲ့တာဖြစ်တယ်လို့မစ္စတာမက်မတ်စတာကပြောပါတယ်
အီဂျစ်နိုင်ငံကကော့ပတစ်ခရစ်ယာန်ဘုရားကျောင်းနှစ်ခုမနစ်တနင်္ဂနွေနေ့ကပန်းဆမ်ဒေးပွဲတော်ဝိပုစုတောင်းချခြင်းဘုံခွဲတိုက်ခိုက်ခံရလို့အနည်းဆုံး44ယောက်သေဆုံးပြီးတရားကြောဒဏ်ရာရပါတယ်။အစ္စလာမစ်အစိုးရ IS အဖွဲ့ကသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုပါတယ်။နိုင်ငံမြောက်ပိုင်းမြို့တန်တာကစိန့်ဂျော့ချ်ဘုရားကျောင်းမှာပန်းဆမ်ဒေးဝိပုစုတောင်းခြင်းပထမပောက်ကွဲမှုဖြစ်ခဲ့တာကြောင့်28ဦးသေဆုံးပြီး88ယောက်ဒဏ်ရာရတယ်လို့နိုင်ငံပိုင်ရုပ်သံကကြေညာပါတယ်။ဖျားချောင်းရဲ့ပင်မဝိပုဆောင်တွေကကလထန်အောက်မှာဘုံထောင်ထားတာလို့လည်းသတင်းကဖော်ပြပါတယ်။ဒီနောက်သိမကြခင်မှာပဲအလက်ဇန္ဒရီးယားမြို့ကစိတ်မကော့ပတစ်အော်သိုရော့ဖျားချောင်းမှာအသေးခံဘုံဖောက်ခွဲတိုက်ခိုက်ခံရပြီးအနည်းဆုံး18ဦးသေဆုံး42ဦးဒဏ်ရာရပါတယ်။အလက်ဇန္ဒရီးယားမြို့ကပြစ်မှတ်ထားတိုက်ခိုက်ခံရတဲ့ဖျားချောင်းမှာတော့ကော့ပတစ်ခရစ်ယာန်ဖျားချောင်းတွေရဲ့အခြေကဲဖုတ်ထားဝါဒရိုးလဲဝိပုဆူတောင်းဘက်ကိုတည်ရောက်နေတာဖြစ်ပြီး ထိခိုက်မှုတော့မရှိခဲ့ဘူးလို့နိုင်ငံပိုင်သတင်းကဖော်ပြပါတယ်။ဘုံခွဲတိုက်ခိုက်ခံရမှုတွေအပြီးမှာတော့အီဂျစ်သမ္မတအဒယ်ဖာတာ SLC က3လကြာနိုင်ငံတော်အရေးပေါ်အခြေအနေအဖြစ်ကြေညာလိုက်ပါတယ်
။လွန်ခဲ့တဲ့14လကကွယ်လွန်သွားခဲ့တဲ့အမေရိကန်တရားရုံးချုပ်တရားသူကြီးအန်တိုနီစကာလီယာရဲ့နေရာကိုအစားထိုးဖို့နေလ်ဂော့ဆတ်ကိုရွေးချယ်အတီးပြုတ်လိုက်တာကြောင့်တရားရုံးချုပ်မှာတရားသူကြီး၉ဦးလုံးစုံလင်သွားပြီဖြစ်ပြီးဒီကနေ့တနင်္လာနေ့မှာနေလ်ဂော့ဆတ်ကျန်းသစ္စာကျင်းဆုံရမှာဖြစ်ပါတယ်။တရားသူကြီးတဲ့နေလ်ဂော့ဆတ်ဟာကျန်းသစ္စာကို2ကြိမ်တီးခြားစီကျင်းဆုံရမှာဖြစ်ပါတယ်။ပထမတစ်ကြိမ်ကတော့အမေရိကန်တရားရုံးချုပ်မှာတရားသူကြီးချုပ်ဂျွန်ရောဘတ်စ်ရှေ့မှောက်ကျင်းဆုံရမှာဖြစ်ပါတယ်။နောက်တစ်ကြိမ်တရားသူကြီးအန်တိုနီကန်နေဒီရှေ့မှောက်ကျင်းဆိုရမယ့်အခမ်းအနားကိုတော့သမ္မတအင်ပီရိုကနှင်းစီပန်းချံမှာပြုလုပ်မှာဖြစ်ပြီးအဲ့ဒီကျမ်းကျင်ပွဲကိုသမ္မတထရမ့်နဲ့ဒုသမ္မတမိုက်ဖန့်စ်တို့တက်ရောက်မှာဖြစ်ပါတယ်။လစ်လပ်နေတဲ့တရားရုံးချုပ်တရားသူကြီးနေရာကိုအစားထိုးဖို့ဆိုပြီးဂော့ဆတ်ကိုသမ္မတထရမ့်ကပြီးခဲ့တဲ့ဇန်နဝါရီလကုန်ပိုင်းမှာအဆိုပြုခဲ့တာပါ။ဂော့ဆတ်ကိုရွေးချယ်ဖို့ရီပပ်ဘလစ်ကန်နဲ့ဦးဆောင်တဲ့အထက်လွှတ်တော်မှာကန့်ကွက်မှုတွေကြုံခဲ့ရပြီးတဲ့နောက်ပိုင်းနောက်ဆုံးမဲခွဲရမှာတော့54မဲ40ငါးမဲနဲ့အတီးပြုတ်နိုင်ခဲ့ပါတယ်။အသက်49နှစ်အရွယ်ဂော့ဆတ်ကိုရွေးချယ်လိုက်တဲ့အတွက်6ဦးထိုင်အမေရိကန်တရားရုံးချုပ်မှသူဟာ5ဦးမြောက်ကွန်ဆာဗေးတစ်တရားသူကြီးဖြစ်သွားပြီးဒီတရားရုံးချုပ်ကိုကွန်ဆာဗေးတစ်တွေကလွှမ်းမိုးနေဆဲဖြစ်ပါတယ
်။ VOA အမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ไลโดมีตา25กิโลเฮิร์ตซ์ 11965 ไลโดมีตา32กิโลเฮิร์ตซ์ 9325 ไลโดมีตา57กิโลเฮิร์ตซ์ 5885 เนี่ยสนีเนี่ยตะนิงกรีนี่တွေမှာไลแลมีตา190กิโลเฮิร์ตซ์ 1905 တို့ကနေလဲထုံလွှင့်ပေးနေပါတယ်ရှင
် VOE မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုခြေညာနေပါတယ်တရုတ်နယ်မြန်မာကြားသွေးတန်းထားတဲ့မိုင်480အရှိရှိတဲ့ရေနံပိုက်လိုင်းစီမံကိန်းအ мян ဆုံးစတင်မှုနှစ်နိုင်ငံသဘောတူလိုက်ပြီလို့တရုတ်ဒုတိယနိုင်ငံခြားရေးဝန်ကြီးကဒီကနေ့တနင်္လာနေ့မှာပြောဆိုတဲ့အကြောင်း Reuters သတင်းကဖော်ပြပါတယ်။အခုသဘောတူလိုက်တဲ့ရေနံပိုက်လိုင်းတစ်ကအရှိလေပိုင်းကရေနံကိုတရုတ်ပြည်ကိုအခုတင်ပို့နေတဲ့လမ်းကြောင်းထက်အချိန်တိုတိုထိထိရောက်ရောက်နဲ့ပို့နိုင်မှာဖြစ်ပါတယ်။လက်ရှိမှာကရှေ့လေပိုင်းကရေနံကိုတင်မောအသွားလာများလာတဲ့မလက်ကရေလက်ကြားနဲ့စင်ကာပူဘက်ကနေလှည့်ပြီးတရုတ်ကိုသေးယူနေရတာဖြစ်ပါတယ်။ဒေါ်လာတန်1500ကုန်ကြက်ခန့်တိစောက်ထားတဲ့မြန်မာတရုတ်ရေနံပိုက်လိုင်းကလုပ်ငန်းစတင်နိုင်မှုနှစ်နှစ်ကြာနှောင့်နှေးနေတာလည်းဖြစ်ပါတယ်။ဒီရေနံပိုက်လိုင်းစီမံကိန်းကဥရောပနဲ့ဗဟိုအာရှကိုချိတ်ဆက်မဲ့တရုတ်ရဲ့ပိုးလန်းမာကြီးဖွံ့ဖြိုးရေးရည်မှန်းချက်နဲ့လည်းအံဝင်ကွင်းကျဖြစ်နေတာပါ။ရခိုင်ပြည်နယ်ကနေမြန်မာနိုင်ငံအလဲပိုင်းကိုဖြတ်ပြီးတရုတ်နိုင်ငံယူနန်ပြည်နယ်တဲကိုသွေးတန်းထားတဲ့ရေနံပိုက်လိုင်းကနေကုန်းတွင်းဘိတ်ယူနန်ပြည်နယ်တဲကိုတနည်းကိုရေနံစီ2သိန်းခွဲကျော်တင်ပို့နိုင်မှာဖြစ်ပါတယ်။သမရဦးထင်ကျော်ရဲ့တရုတ်နိုင်ငံ6ရက်ကြာခီးစဉ်အတွင်းရေနံပိုက်လိုင်းအ мян ဆုံးစတင်မှုကြီးညာချက်ထွက်လာတာလည်းဖြစ်ပါတယ်။မြေဆုံရေကာတာစီမံကိန်းနဲ့ပတ်သက်လို့တော့နှစ်ဦးနှစ်ဖက်စလုံးအတွက်အကျိုးရှိစေမယ့်နည်းလမ်းနဲ့ရှေ့ဆက်ပြီးချဉ်းကပ်လှုပ်ဆောင်သွားမယ်လို့တရုတ်ဒုတိယနိုင်ငံခြားရေးဝန်ကြီးကဖြေကြားသွားပါတယ်။တခုတည်းသောရဝင်တခုတည်းသောလမ်းကြောင်း One Belt One Road အစည်းအဝေးနဲ့ဆက်ဆက်ပြီးလဲနိုင်ငံတော်အထိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်တရုတ်နိုင်ငံကိုလာမဲ့မေလအတင်မှာတွားရောက်ဖို့လဲရှိနေပါတယ
်ထောင်လိုင်းရေးလုပ်တယ်ဆိုတဲ့ဆွဆွဲချက်နဲ့အိန္ဒိယနိုင်ငံသားတို့ကိုပါကစ္စတန်စစ်ခုံရုံးကတေးတန်စီရင်ချက်ချလိုက်ပါတယ်ကာဘူရှန်ဂျာဒက်ဖ်ကိုပြီးခဲ့တဲ့နှစ်တုန်းကဘာလူချစ်စတန်ပြည်နယ်မှာဖမ်းဆီးခဲ့တယ်လို့စစ်တပ်ကပြောပါတယ်ဂျာဒက်ဖ်ဟာအိန္ဒိယရေတပ်အမှုတန်းဟောင်းတဦးဖြစ်တယ်ဆိုတာကိုအိန္ဒိယအစိုးရကအတည်ပြုပေမဲ့ထောင်လိုင်းကြီးလုပ်ငန်းနဲ့ပတ်သက်တယ်ဆိုတာကိုတော့ငြင်းဆိုပါတယ်။သူကစစ်တပ်ကနေစောစောစီအငင်းစားယူသွားတာလို့အိန္ဒိယအစိုးရကပြောတာပါ။ဖြောင်းချက်ပေးတဲ့ဗီဒီယိုကလည်းနှိမ့်ဆက်ညှဉ်းပန်းလို့ထွက်ဆိုထားတာလို့ဆိုပြီးအိန္ဒိယအစိုးရကလက်မခံခဲ့ပါဘူး။တေးတန်စီရင်မဲ့ရက်ကတော့ဘူးတိမကြေညာသေးပါဘူးခင်ဗျာ။
ဆိုမာလီယာနိုင်ငံမြို့တော်မိုဂါဒီရှုအစွန်ပိုင်းကစစ်တပ်ရဲ့အကြီးဆုံးလေ့ကျင့်ရေးစခန်းတစ်ခုမှာအသေးခံဘုံးခွဲတိုက်ခိုက်ခံရတာကြောင့်အနည်းဆုံးစစ်သား5ဦးသေဆုံးပြီးဒဏ်ရာရသူတွေလည်းရှိတယ်လို့စစ်တပ်တာဝန်ရှိသူတွေကပြောပါတယ်။စစ်တပ်ယူနီဖောင်းဝတ်ထားတဲ့အသေးခံဘုံးခွဲသမားကလေ့ကျင့်ရေးစခန်းထဲကိုဒီကနေ့လမ်းလျှောက်ဝင်လာပြီးတော့ဖောက်ခွဲလိုက်တာလို့အာဏာပိုင်တို့ကပြောပါတယ်။ဆိုမာလီယာနိုင်ငံရဲ့စစ်တပ်အကြီးအကဲသည့်ဘိုချုပ်ကြီးအာမက်မိုဟာမက်ဂျမဲလ်အီဖစ်အသေးခံကားဖုံးခွဲတိုက်ခိုက်ခံရမှုကနေလွတ်မြောက်ခဲ့ပြီးနောက်တနေ့မှာအခုတိုက်ခိုက်မှုဖြစ်ခဲ့တာပ
ါဆွီဒင်နိုင်ငံစတော့ဟ ோம் မြို့မှာပြီးခဲ့တဲ့တောက်ကြနေကအကြမ်းဖက်ဝါဒဆွဲတိုက်ခိုက်ခံရမှုအတွင်းတည်ဆုံးရသူ4ဦးနဲ့ဒဏ်ရာရသူ15ဦးတို့အတွက်ဒီကနေ့တနင်္လာနေ့မှာခိတ္တငြိမ်သက်ခဲ့ကြပါတယ် မြို့တော်စတော့ခ်ဟ ோம் ကလူစီကားရအလန်စတိုးဆိုင်တဲကနေခိုးလာတဲ့ကုန်တင်ကားနဲ့မောင်းဝင်တိုက်ခဲ့သူလို့ဆွဆွဲပြီးအသက်39နှစ်အရွယ်ဥဇ်ဘက်ကစ္စတန်နိုင်ငံဘွားအမျိုးသားတဦးကိုဖမ်းဆီးထားတာပါ။တိုက်ခတ်ခံရမှုနောက်ပိုင်းမြစ်တာတရားကိုပြသတဲ့အနေနဲ့မနေ့တနင်္ဂနွေနေ့တုန်းကစတော့ခ်ဟ ோம் မြို့တော်မှာထောင်ထဲချတဲ့လူတွေစုဝေးခဲ့ပါတယ်။စုဝေးရောက်ရှိခဲ့ရတဲ့ခံမှန်းကြီးလူ 5,000 လောက်ကိုမြို့တော်ဘုံကကြောင်ရွံ့မှုကနေမလွှမ်းခြုံနိုင်ပါဘူး။အကြမ်းဖက်မှုကမအောင်မြင်နိုင်ဘူးလို့ပြောဆိုခဲ့တာပါ။အမျိုးသမီးတူကတော့ငါတို့ကြောင်ရွံ့မှုနဲ့တုတ်ပြန်ရမှာမဟုတ်ဘူး။ချစ်ချင်းမြစ်တာနဲ့သာတုတ်ပြန်မှာပါလို့ပိုစတာတွေကင်ဆောင်ထားပါတယ်။ကုန်တင်ကားနဲ့တိုက်ခိုက်မှုအပြီးနိုင်ရီပိုင်းအတွင်းမှာဥစ်ဘက်နိုင်ငံဘွားအမျိုးသားတူကိုရဲကဖမ်းဆီးထားပြီးအဲ့ဒီလူကအစွန်းရောက်လူလားသူတပ်ဝင်သူအဖြစ်အာနာဘိုင်တို့ကသိရှိထားသူဖြစ်ပါတယ
်။ရုရှားကွန်ပျူတာပရိုဂရမ်မာတူကိုစပိန်နိုင်ငံဘာစီလိုနာမြို့မှာဒီကနေ့ဖမ်းဆီးပါတယ်။ပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲကာလအင်တာနက်ဖောက်ထွင်းမှုတွေနဲ့ဆက်ဆက်နိုင်ခြေလည်းရှိနေပါတယ်။စပိန်နိုင်ငံမက်ဒရစ်မြို့တော်ကရုရှားတန်ယုံရဲ့ပြောခွင့်ရကမနစ်တနင်္ဂနွေနေ့ကဖမ်းဆီးမှုနဲ့ပတ်သက်ပြီးတော့ကြေညာချက်ထုတ်ပါတယ်။ဒါပေမဲ့ပီတာလဘတ်ရှော့ကိုဘာကြောင့်ဖမ်းဆီးတယ်လဲဆိုတာကိုတော့ထုတ်ဖော်ပြောဆိုတာမရှိသေးပါဘူး။သူ့ကိုတောက်ချန်နေကဖမ်းဆီးတဲ့အကြောင်းစပိန်အာဏာပိုင်တွေကရုရှားတန်ယုံကိုအကြောင်းကြားခဲ့တာပါ။အသက်36နှစ်အရွယ်ကွန်ပျူတာကျွမ်းကျင်သူပီတာကဇနီးဖြစ်သူနဲ့အတူစပိန်နိုင်ငံကိုအပန်းဖြေခီရောက်ရှိနေတော့အမေရိကန်ရဲ့ဖန်ဝရနဲ့ဖန်ခံရတာဆိုပြီးရုရှားသတင်းမီဒီယာနဲ့ Reuters သတင်းတို့ကရေးသားကြပါတယ်။သူ့ကိုဖမ်းဆီးပြီးတဲ့နောက်မှာတော့အမေရိကန်တရားရေးဌာနပြောခွင့်ရပီတာကာကဒီကိစ္စကိုလျှို့ဝှက်ဖြစ်ထားရှိစေဖြစ်ပြီးအမေရိကန်အစိုးရဘက်ကဒီအချိန်မှာဘာမှပြောစရာမရှိသေးဘူးလို့ပြောဆိုထားပါတယ်။CB လို့ခေါ်တဲ့အမေရိကန်ရစ်တပ်ဆောက်လုပ်ရေးတပ်ဖွဲ့ကကူညီမဲ့ဒေါ်လာသန်းပေါင်းများစွာတန်းတဲ့လူသားချင်းစာနာမှုဆိုင်ရာဆောက်လုပ်ရေးအကူအညီစာချုပ်တစ်ခုကိုအဆုံးရှုံးခံပြီးကမ္ဘောဒီးယားအစိုးရကရုတ်တရက်ရပ်ပစ်လိုက်တာဟာဒေသတွင်းအင်အားကြီးတဲ့တရုတ်နဲ့ရုရှားတို့အားရချေနှက်အောင်ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကလှုပ်ပြလိုက်တာလားဆိုပြီးတန်တမာအတိုင်းဝိုင်းချမှာစိုးရိမ်မှုတွေတိုးလာနေပါတယ်။စာတင်ချောင်းတွေစီးယုံတွေစောက်ပေးနေတဲ့ CB တပ်ဖွဲ့ရဲ့အလုပ်တွေကိုရပ်ပစ်လိုက်တဲ့ကမ္ဘောဒီးယားရဲ့ဆုံးဖြတ်ချက်အပေါ်မယုံနိုင်အောင်ဖြစ်ရတယ်လို့တန်တမာတွေနဲ့နိုင်ငံရေးသုံးသပ်သူတွေကပြောဆိုကြပါတယ်ရှင
်။တနင်္လာနေ့ညပိုင်းထိတ်တန့်ရောက်တဲ့တွေကိုမတ်တင်ကြီးထိုင်းနဲ့ကိုညာဝင်းအောင်တို့ကတင်ပြသွားတာပါ။ VOA ကလည်းခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာဖြစ်တဲ့ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းနဲ့တိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုဆက်လိုက်တင်ဆက်ပေးပါမယ်။ပြီးခဲ့တဲ့2019ဧပြီလ3ရက်နေ့ကကျင်းပခဲ့တဲ့ကြားဖြတ်ရွေးကောက်ပွဲနဲ့ပတ်သက်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပထမဆုံးအကြိမ်အရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့ရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့တွေနဲ့ပူးပေါင်းပြီးသတင်းစာရှင်းလင်းပွဲကျင်းပခဲ့ပါတယ်။မဲရလက်စင်းထုတ်ပြန်မှုနဲ့အရွေးချေခံကိုယ်စားလှယ်နာမည်စင်းထုတ်ပြန်မှုနောက်ကျခဲ့တာနဲ့ပတ်သက်လို့ဆက်သွယ်ရေးနည်းစနစ်နဲ့လှုပ်ထုံလှုံနှိမ့်ဆိုင်ရာအားနည်းချက်ကြောင်းလို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကအထက်ကရှင်းလင်းခဲ့သလိုအရက်ဖက်အဖွဲ့အစည်းတွေနဲ့ရွေးကောက်ပွဲစောင့်ကြည့်သူတွေဘက်ကတော့ရွေးကောက်ပွဲကော်မရှင်အနေနဲ့တိထက်ပိုလွတ်လပ်ဖို့လိုပြီးမဲဆန္ဒရှင်စီရင်ပြုစုရအပါအဝင်ကြားဖြတ်ရွေးကောက်ပွဲအားနည်းချက်အားသာချက်တွေကိုထုတ်ဖော်ရှင်းလင်းခဲ့ကြပါတယ်။ဒီကနေ့ဧပြီလ10ရက်နေ့နေ့လယ်ပိုင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရုံးမှပြုလုပ်ကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာကိုရင်ပါဝင်ခဲ့သူကြားဖြတ်ရွေးကောက်ပွဲဖြစ်စဉ်တစ်ခုလုံးကိုစောင့်ကြည့်လေ့လာခဲ့တဲ့အဖွဲ့ PACE People's Alliance for Credible Elections ကအမှုဆောင် Director ကိုစာရဲကျော်စွာမြင့်ကို VOA မြန်မာပိုင်းကအမဆုမုံကဆက်သွယ်မေးမြန်းတဲ့အခါသူကအခုလိုစာဖြေပါတယ်။
ဒီကတော့သူတို့ကကော်မရှင်နဲ့ပတ်သက်ပြီးတော့မှဒင်းထုတ်ပြန်ချက်တွေဒီနောက်ကျတဲ့အကြောင်းကိုသူတို့ရှင်းလင်းချင်တာလည်းပါတယ်။နောက်တစ်ခုကကျတော့ကော်မရှင်ရဲ့အတုံးစီပေါ့လေ။အခုမီဒီယာတွေမှာကော်မရှင်ရဲ့အတုံးစီကကြောက်ရွံ့ကောင်ကတုံးတာများတယ်ဆိုတော့သူအဲ့ဒီငွေစင်းရင်းကိုလည်းသူတို့မီဒီယာကိုသူတို့ရှင်းပြချင်တာလည်းပါပါတယ်။ဆိုတော့သူတို့ကအဲ့ဒီရှင်းပြချင်တယ်။ရှင်းနေမှာပဲရက်ဖက်အဖွဲ့စည်းရရောနေပြည်တော်ဘယ်လိုရှိသလဲဆိုပြီးတော့မှသူတို့ရှင်းပြပါလားဆိုပြီးတော့မှကျွန်တော်တို့ဖိတ်တယ်ကြောင့်ကျွန်တော်လာပြီးတက်ချင်းဖြစ်တာပါ။
ဟုတ်ကဲ့ရွေးကောက်ပွဲကော်မရှင်ကအခုတို့ဒီလုတ်ခဲ့တဲ့ဈာဖြတ်ရွေးကောက်ပွဲထဲမှာပေါ့နော်ဘလို့ထူးထူးခြားခြားတို့အနေနဲ့ဒီပြည်သူကိုပြောကျင်တဲ့သတင်းစကားရောပါတာမျိုးရှိပါလဲရှင
်ဟိုတို့ကော်မရှင်နေနဲ့ပေါ့လေ2015နဲ့2019နဲ့ရှင်းမယ်ဆိုရင်2019ဈာဖြတ်ရွေးကောက်ပွဲကပို့ပြီးတော့မှပုံလင်းနေတာမျိုးရှိလာတယ်ဆိုတို့အဲ့ဒါမျိုးလည်းတို့ပြောတယ်ဆိုတို့လည်းအဲ့ဒါလည်းဘာကြောင့်မလဲဆို2015ကဒီစောင့်ကြည့်လေ့လာသူတွေရောတခြားမီဒီယာတွေထပ်ဖြတ်ချက်ကိုတို့ယူပြီးတော့မှတို့ပြည်ရင်တောင်းလိုက်လို့ကြောင်ပိုကောင်းလာတယ်2020ကျလို့ရှင်လဲဆိုတော့ပိုကောင်းအောင်လုပ်ပါမယ်ဆိုရင်ဟာတော့ဒါတို့အထူးအပြေးတဲ့ message ပါပဲ
်ကိုစားရဲကြော်စွာမြင့်တို့ကလည်းဒီသတင်းစာရှင်းလင်းပွဲထဲမှာပူးပေါင်းပါဝင်ခဲ့တယ်ဆိုတော့အဓိကကဒီရွေးကောက်ပွဲစောင့်ကြည့်လေ့လာတဲ့အဖွဲ့တွေအရက်ဖက်လူမှုအဖွဲ့စည်းတွေဘက်ကရောပြည်သူကိုဗာများသတင်းစာရှင်းလင်းပွဲထဲမှာသတင်းစကားပါပါလေရှင
်ပထမတစ်ချက်ကတော့ကျွန်တော်တို့အရက်ဖက်အဖွဲ့စည်းတွေအားလုံးရောစောင့်ကြည့်လေ့လာတဲ့သူတွေရောပြင်နာပေးတဲ့အဖွဲ့တွေပေါ့လေကျွန်တော်ပြောတာတော့2015နဲ့ရှင်းမယ်ဆိုရင်2019ကရွေးကောက်ပွဲကပို့ပြီးတော့မှပွင့်လင်းမြင်သာမှုရှိတယ်လို့ကျွန်တော်တို့အားလုံးလက်ခံတယ်ဒါပေမဲ့လည်းဒီကော်မရှင်ကိုယ်တိုင်ကဒီချက်ပို့ပြီးတော့လွတ်လပ်ဖို့လိုတယ်လို့ကျွန်တော်တို့အားလုံးဝိုင်းပြီးတော့မှအဲ့ဒါမျိုးကိစ္စတွေပြောကြတယ်ဟိုကော်မရှင်ဟာကျွန်တော်တို့ဥပဒေမူပေါင်းရကိုကသူကဒီအုပ်ချုပ်ရေးမန္တန်ရဲ့အောက်မှာရှိနေတဲ့သဘောဖြစ်နေတာဒါဟာမကောင်းဘူးဘာလို့မှကျွန်တော်တို့အဲ့ဘတ်ဂျက်ကိစ္စတွေလည်းဒါမလွတ်မလပ်ဘူးလောက်ကန်ရတာဒီကော်မရှင်ပေါ်မှာအုပ်ချုပ်ရေးမန္တန်ကလွှမ်းမိုးမှုရှိနေတာဒါကိုလွတ်လပ်အောင်တော့လုပ်တင်တယ်ဆိုတော့ကျွန်တော်တို့ရက်ဖက်ဖွဲ့စည်းရထောက်ပြတယ်နောက်ချက်ကကျတော့ကျွန်တော်တို့2015တုန်းကကျတနာတက်ခဲ့တဲ့မဲစင်းကိုလည်း2020မနိုင်ခင်မှာစပြီးတော့မှပြင်ဆင်မှုရက်ဖက်ဖွဲ့စည်းအောင်အောင်ပြောတယ်နောက်တစ်ခုကကျတော့ကျွန်တော်တို့ဒီဥရီမူပေါင်းပြည်ပြောင်းလဲပတ်သက်လို့ဒီကြားပြေကော့ဘက်မှာပြည်ထောင်စုကော့ဘက်ကော်မရှင်ကလှုပ်ထုံးလုံးတွေချို့တော့ပြင်နေတယ်ဒါပေမဲ့ဥရီမူပေါင်းအကြီးကြီးတွေမပြင်နိုင်ဘူးဆိုတော့အဲ့ဒါမျိုးကိုလည်းဆက်ပြီးတော့မှပြင်ဆင်ကြဖို့ကျွန်တော်တို့အဲ့ဒါမျိုးတိုက်တွန်းခဲ့ပါတယ်ဒါပေမဲ့ pace အနေနဲ့ကျွန်တော်တို့စစ်တမ်းလုပ်တဲ့ခါမှာစစ်တမ်းကလည်းတိန်တဆင်းမဲဆန္ဒရှင်စင်ကျွန်တော်တို့ update လုပ်တဲ့ကိစ္စကလည်းကျွန်တော်မပြည့်စုံဘူးဆိုတော့ကျွန်တော်တို့တွေ့ရှိတဲ့ဟို media လည်းပြောတယ်ကော်မရှင်လည်းကျွန်တော်တို့ပြောတယ်ကျွန်တော်တို့2020မနိုင်ခင်မှာကျွန်တော်ဘလို့အဖြေရှာမလဲဆိုတော့ရက်ဖက်ဖွဲ့စည်းရင်းနဲ့ကျွန်တော်ဒီချက်ပုံပုံပုံလင်းလင်းပြောတင်တယ်ဆိုကျွန်တော်ထောက်ပြခဲ့ပါတယ
်နောက်တစ်ခုကဒီပြည်ထောင်စုရွေးကောက်ပွဲကသူကြီးပဲတည်တံ့ပေါ့နော်ဒီသတင်းစာရှင်းလင်းပွဲမဟုတ်ဖ ೇನೆ ရက်ဖက်လူမှုအဖွဲ့စည်းတွေနဲ့ရောရွေးကောက်ပွဲစောင့်ကြည့်လေ့လာတဲ့အဖွဲ့စည်းတွေနဲ့ပါပူးပေါင်းပြီးတော့သတင်းစာရှင်းလင်းပွဲလုပ်ရတဲ့အတွက်ဘလို့များပို့ပြီးတော့အကျိုးတက်ရောက်မှုတွေရှိခဲ့လဲရှင်အခုဒီလုပ်ခဲ့ရတဲ့သတင်းစာရှင်းလင်းပွဲမှာလေ
ကျွန်တော်တို့ရက်ဖက်အဖွဲ့စည်းနဲ့ကော်မရှင်နဲ့ရောပြည်ထောင်စုကြီးကကျွန်တော်တို့ပူးတွဲသတင်းစာရှင်းလင်းပွဲလုပ်ခဲ့လို့ထင်တယ်ပုံမှန်လေးပြောရအောင်ရက်ဖက်အဖွဲ့စည်းနဲ့လည်းကျွန်တော်တို့ဒါဒီနည်းနဲ့လည်းကျွန်တော်တွန့်ဆုတ်တော့မယ်ဟုတ်ဆိုဟိုကျွန်တော်တို့စိတ်ပူတာကကျတော့ပြည်ပြည်လူထုကမြန်မာကမြေရုပ်ဘက်ကော်မရှင်အတွက်လှုပ်လှုပ်ပေးရဆိုတာမျိုးအမြင်ဆောင်ပါလေကြောက်တယ်ဒါကတော့ကျွန်တော်တို့လောလောဆယ်စိတ်ပူတဲ့ကိစ္စပေါ့လေကောင်းတဲ့အချက်ကကျတော့ကျွန်တော်တို့ရက်ဖက်ဖွဲ့စည်းရေးကပူဝဲရောရှင်းလင်းပွဲလုပ်နေတဲ့မီဒီယာတွေရဲ့အရှိမကျွန်တော်တို့ကော်မရှင်ရဲ့အားနည်းချက်တွေကိုကျွန်တော်ပုံမှန်လေးထောက်ပြနိုင်တယ်ကော်မရှင်ကလည်းဒါကိုကျွန်တော်တို့ဟိုပြည်ပြင်မယ်လို့သူတို့အဲ့လိုလူသိရှင်ကြားကျွန်တော်ကတိကဝတ်ပြုတာဥပမာဆိုကြပါစို့ဥပဒေမူပေါင်းပြင်ပြောင်းလိုက်နေပတ်သက်ပြီးတော့မှကော်မရှင်ကသူတို့ဆက်လုပ်ဖို့အစီအစဉ်ရှိပါတယ်ကြောက်ရွံ့ကော်ပွဲမှာတော့သူတို့အချိန်မမီလို့မလုပ်တာပါလို့ဒါကိုမီဒီယာရှိမှပြောတာသူအဲ့လိုမျိုးကျွန်တော်တို့အကောင်ဆုံးနှစ်ခုတော့ရှိရလို့ကျွန်တော်မြင်ပါတယ်သူတို့အကြံပြုချက်တွေသူတို့နားထောင်ခြင်းနဲ့ဒါရဲ့အကြံပြုချက်တွေကြောင့်သူတို့အကောင်ဆုံးပြုပြင်ကျင်တယ်လို့လည်းသူတို့အဲ့လိုတော့ပြောပါတယ
်ကျေးဇူးများကြီးတင်ပါတယ်ကိုစာရဲကြော်စာမြင့်ခုလိုမျိုးဖြေပေးတာဟုတ်ပ
ါဟုတ်ကဲ့ပါဗျာ
မဆူမွန်တင်ပြတော့တာပါရှင်တော်တော်ရှင်များရှင်မကြခင်ကပြီးဆုံးခဲ့တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့ထိပ်သီးအစည်းအဝေးကနေ NCA လက်မှတ်ရေးထိုးရင်းနဲ့23ရာစုပင်လုံးဒုတိယအကြိမ်အစည်းအဝေးမှာပါဝင်ရေးအတွက်အတူတကွကြိုးပမ်းသွားမယ်ဆိုတဲ့ထုတ်ပြန်ချက်အပေါ်မှာအကောင်မြင်သဘောနဲ့ကြိုးဆိုကြပါရစေ။သုံးသပ်သူတွေကတော့လက်ရှိအချိန်မှာငြိမ်းချမ်းရေးလုပ်ငန်းစဉ်တွေဟာရှုပ်ထွေးနေဆဲရှိတယ်လို့သုံးသပ်သားမျိုးလည်းရှိပါရစေ။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါရစေ။
ဟုတ်ကဲ့ထိုင်းနိုင်ငံချင်းမိုင်မြို့မှာကျင်းပတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့ထိပ်သီးဆွေးနွေးပွဲကိုတိုင်းနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့5ဖွဲ့နဲ့လက်မှတ်မရေးထိုးသေးတဲ့အဖွဲ့5ဖွဲ့ကခေါင်းဆောင်တွေပါဝင်တယောက်ခဲ့တာပါ NCA ကိုလက်မှတ်မရေးထိုးသေးတဲ့အဖွဲ့တွေအနေနဲ့ပါဝင်လက်မှတ်ရေးထိုးရေးနဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ23ရာစုပင်လုံးမှာအားလုံးပါဝင်ရေးကိုဆက်လက်ကြိုးပမ်းသွားမှာဖြစ်ကြောင်းကိုဒီထိပ်သီးအစည်းအဝေးအပြီးမှာထုတ်ပြန်ခဲ့တာဖြစ်ပါတယ်ဒီထုတ်ပြန်ချက်နဲ့ပတ်သက်ပြီး World Liberal Democratic တိုးတက်ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌဦးဆိုင်ပေါင်းနှက်ကကြိုဆိုကြောင်းပြောပါတယ်
။သူတို့ပါဝင်လာရင်တော့ဒါအကောင်းဆုံးပဲပေါ့ဗျာ။ကျွန်တော်သုံးသပ်ကြည့်ရတာတော့သူတို့ဆုံးဖြတ်တဲ့အတိုင်းကျွန်တော်တို့ကလည်းပဲလိုက်လိုက်လဲလဲနဲ့ပါဝင်မှလည်းပဲသူတို့ရဲ့ကြိုးပမ်းမှုကထိရောက်မယ်လို့ကျွန်တော်ထင်ပါတယ်။သူတို့ရဲ့အားနည်းချက်ပြီးအားပါချက်ပြီးရှိတာတွေကိုကျွန်တော်တို့ဘေးဖယ်ထားပြီးမှဒီကနေ့ငင်းကြမ်းကြီးကိုတကယ်ဆွေးနွေးတဲ့အချိန်မှာအားလုံးပါဝင်လာဖို့တော့အရေးကြီးတယ်။အဲ့ဒါမှပဲကျွန်တော်တို့ဒီအဖြေတစုံတရာကိုကျွန်တော်တို့ထုတ်နိုင်မှာဖြစ်တယ်လို့ကျွန်တော်ဒီလိုပဲမြင်ပါတယ်။စင်လုံးစာချုပ်အတိုင်းကိုတော့ကျွန်တော်တို့အခြေခံဆွေးနွေးမှလည်းဖြစ်မှာကိုတော့အဲ့လိုပဲကျွန်တော်ကမြင်လာပေါ့လေနော်။
လောလောဆယ်မှာတော့ UWSP ကဝါပြည်သွေးစည်းညညွေးပါတီအပါအဝင်ကျုံမြမနယ်ဇက်ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့အနည်းဆုံး9ဖွဲ့ဟာ NCA ပြင်ပကနေငင်းချဲရေးလုပ်ငန်းစဉ်တွေဆောင်ရွက်ဖို့သဘောထားထုတ်ပြန်ထားတာပါချင်းမိုင်ထိပ်သီးဆွေးနွေးပွဲကိုတက်ရောက်တဲ့ထဲက NCA လက်မှတ်မရေးထိုးသေးတဲ့ညညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC အဖွဲ့ဝင်9ဖွဲ့ကတော့အစိုးရစီတင်ပြထားတဲ့အချက်6ချက်ကိုညှိနှိုင်းပြီးမှလက်မှတ်ရေးထိုးဖို့လည်းတရင်ထုတ်ပြန်ထားတာဖြစ်ပါတယ်နိုင်ငံရေးလေးလာသုံးသပ်သူဥမ္မောင်ဆိုးကတော့လက်ရှိငြိမ်းချမ်းရေးလုပ်ငန်းစဉ်အပေါ်မှာအခုလိုသုံးသပ်ပါတယ်
။အ
ချင်းနေရတော့နည်းနည်းလေးရှုပ်ထွေးရတယ်အဲ့တော့တခြံပြီးမှ UNSC ရဲ့ကုညီရေးကော်ရှင်ရဲ့ဆွေးနွေးတဲ့ရလဒ်ကဘယ်လိုနေမလဲအဲ့တစ်ချက်စောင့်ကြည့်ဖို့လိုတယ်ဒုတိယတစ်ချက်ကဒီ1နေမှာလုံးဝမြက်ပွဲမှာမိဖွဲ့မှာ KNSSDB တို့ကတော့တက်ဖို့တရားတော့ရှိနေတယ်အဲဒါပေမဲ့မွန်ပြည်စစ်ပါတီကလည်းသွားဆွေးနွေးမယ်ဆိုအဲ့ဒီအချိန်ကြီးစောင့်ကြည့်ပြီးမှပဲပြောလို့ရလိမ့်မယ်ဗျအားလုံးခမတ်ကြရဆိုရင်တော့တစ်ဖက်က UNSC ကအတင်းစီနဲ့ပတ်သက်လို့ဆွေးနွေးနေတဲ့အချိန်မှာလည်းမြောက်ပိုင်းအဖွဲ့ကလည်းတသက်ဆွေးနွေးတာတွေရှိလာလိမ့်မယ်လို့ယူဆရတာပေါ့ဗျာ KNU ရော SSPB ကတော့ဘွားနဲ့ဘူးကတ်သွားလိမ့်မယ်လို့ယူဆရတာပေါ့တော်တော်ဆက်ချင်းတယ်
တမ်ဘောကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကလည်း UNFC 9ဖွဲ့တဲက9ဖွဲ့ဟာ NCA မှာပါဝင်လက်မှတ်ရေးထိုးနိုင်မယ်လို့ယုံကြည်တဲ့အကြောင်းအပီလာ6ရက်နေ့ကနေပြည်တော်မှာကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ရဲ့ဒုတိယအမှုဆောင်ညွှန်ကြားရေးမှူး Robert Justin Alexander နဲ့တွေ့ဆုံချိန်ကပြောဆိုခဲ့ကြောင်းတမ်ဘောကာကွယ်ဦးစီးချုပ်ယုံကသတင်းထုတ်ပြန်ထားပါတယ်ဒီလိုပြည်တော်စုငြိမ်းချမ်းရေးညီလာခံမှာပါဝင်လာမဲ့အလားအလာကိုတော့ပြည်တော်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ရဲ့နိုင်ငံရေးအစုအဖွဲ့ကအတွင်ရေးမှူးလည်းဖြစ်ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီရဲ့တွဲဘက်အထွေထွေအတွင်ရေးမှူးနှစ်လည်းဖြစ်တဲ့ဦးဆိုင်ကျော်ညွန့်ကအခုလိုတုံ့တက်ပါတယ
်။သဘောထားညီညာချက်ပေါ်မှာတော့ဒါအလေးထားရမယ်လို့မြင်နေတယ်။အစိုးရအနေနဲ့လည်း UNFC ကိုပုံမြန်မြန်ဆန်းဆန်းမော်လေးကြီးနိုင်တဲ့လို့မြင်နေတယ်။ဟိုအစိုးရအနေနဲ့ UNFC ကိုပေါ့မို့ဆိုဆွေးနွေးနိုင်တယ်ဆိုတော့ဖြင့်ဒီမိနအဲထဲမှာတော့ဖြင့်အစိုးရနဲ့ UNFC ကတကယ်တော့သဘောတူညီမှုတွေရနိုင်တယ်လို့ကျွန်တော်မြင်တယ်။အဲဒါဆိုရင်တော့ဖြင့်မိနခံကနောက်တလလောက်ဆိုရင်ပြင်ဆင်ပြီးတော့ဒါဖြစ်နိုင်တယ်။ဒါမှမဟုတ်လို့လည်းအော်ညီလာခံလို့ဆက်အချိန်လိုက်တော့ဒီကလက်မထိုးတာတော့ဘာလို့ပေါ့လေအဲ့လိုပုံစံမျိုးနဲ့ပုံစံမျိုးစုံဖြစ်နိုင်ပါတယ်
ဒုတိယအကြိမ်ကျင်းပမဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံကိုမူလကဖေဖော်ဝါရီလကုန်မှာကျင်းပဖို့ရည်ရွယ်ခဲ့ရကမလဆန်းမှာအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်နဲ့ UNFC ကိုယ်စားလှယ်အဖွဲ့ဆွေးနွေးပြီးတဲ့နောက်မှာပါဝင်သင့်ပါဝင်ထိုက်တဲ့အဖွဲ့တွေပါဝင်နိုင်ရေးအတွက်ညီလာခံကျင်းပမဲ့ရက်ကိုထပ်ပြီးရွှေ့ဆိုင်းထားတာဖြစ်ပါတယ်ခင်ဗျာ
ကုမိုးစောမေမြန်းတင်ပြသွားရပါရှင်အခုတော့တကြံတချင်းထုတ်လွှင့်မပေးခင်သတင်းဆောင်ပါတဲ့ဘုတ်အရင်ဆုံးတင်ပြပါမယ် UWSA ဝါပြည်တွေးစီညညို့ရဲတပ်ရဲ့လာရှိုဆက်ဆံရဲရုံကိုဧပြီလ10ရက်နေ့မှာဒေသခံရဲတပ်ဖွဲ့ကဝင်ရောက်ရှာဖွေရမှာထောင်ချီတဲ့စနစ်တန်တွေအပါအဝင်ကြီးခဲရန်တချို့ကိုတင်စီရမိတယ်လို့မြန်မာသမ္မတရုံကပြောပါတယ် UWSA တပ်ဖွဲ့ဝင်တဦးရှမ်းပြည်နယ်တောင်ကြီးမြို့မှာတနက်ပစ်ဖောက်မှုရဲ့နောက်ဆက်တွဲအဖြစ်လာရှိုမြို့က UWSA ဆက်ဆံရဲရုံကိုဝင်ရောက်ရှာဖွေခဲ့တာဖြစ်ပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုညာဝင်းအောင်ကတင်ပြထားပါတယ်ရှင
်ရှမ်းပြည်နယ်မှာ UWSA ဝါတပ်ဖွဲ့ရဲ့ဆက်ဆံရဲရုံတွေကိုတန်ရန်မျိုးနဲ့လာရှုမျိုးနှစ်မျိုးမှာသာဖွင့်ခွင့်ပေးရတာဖြစ်ပါတယ်။ UDSA လာရှုဆက်ဆံရေးယုံက CYA ဒုတာဝန်ခံအားဟောင်းကသူဇနီးတဲ့နဲ့စကားများရာက AP 9ရဲ့နေညာကတောင်ကြီးမျိုးဖျားပြူရက်ွက်မှာတနက်ပစ်ဖောက်မှုဖြစ်ပွားခဲ့တာပါ။ဒီလိုရကြောက် CYA ဒုတာဝန်ခံအားဟောင်းကိုတောင်ကြီးရဲကဖမ်းဆီးခဲ့ပြီးသူနဲ့အတူ M22 ကြီးစံ46တောင်နဲ့ပြစ်ပီးသားကြီးကွန်10ခုတင်းစီရမိခဲ့ပါတယ်။အဲ့ဒီနောက်မှာအာဟောင်ကိုတောင်ကြီးရဲစခန်းကလက်နက်ဥပဒေနဲ့စစ်ဆေးနေပါတယ်။အဲ့ဒီနောက်မှာအီဘီလာ၈ရက်နေ့မှာ UDSA လာရှိုးဆက်ဆံရေးယုံကိုလာရှိုးမြို့နယ်ရဲတပ်ဖွဲ့ကဝင်ရောက်ရှာဖွေခဲ့ရမှာထောင်ချီတဲ့စနက်တန်တွေအပါအဝင်ကြီခန်းရန်အချို့ကိုပါတင်းစီရမိခဲ့တယ်လို့မြန်မာသမ္မတရုံးပြောခွင့်ရပုဂ္ဂိုလ်ဦးစော်ဒေးက VOA ကိုပြောပါတယ
်။ရဲတပ်ဖွဲ့ကနေပြီးတော့အဲ့ဒီဝရမ်းနဲ့အဆအဆလည်းပါတယ်။နောက်အုပ်ချုပ်ရေးမှုတွေနောက်တာဝန်ရှိသူတွေပါတယ်။အဲဝမ်းနဲ့တော့ဝင်ချတယ်ချတော့အဲအခန်းတစ်ခန်းကဟောတကားတော့ပိတ်ထားတယ်တော့ကခုနပြောတယ်ဥတာလန်းရဲ့အခန်းလို့ပြောတယ်ဥတာလန်းကဘယ်မှာလဲဆိုတော့ပန်ဆန်းဌာနချုပ်ကိုရောက်နေတယ်အဲ့ဒါနဲ့ဒီဟာကိုတော့ဖွင့်ခိုင်းတယ်ပြောတယ်ဖွင့်ခိုင်းတော့မရှိဘူးဆိုတော့တကားကိုရိုက်ချိုးပြပြရတော့မဟုတ်ဘူးဟိုဘက်ကတော့ပြင်းတဲ့သူကိုတော့ခေါ်ပြီးတော့တော့ဖွင့်ပြီးတော့ဆက်တဲ့ခါမှာမွေးရည်ဆုံးအိတ်ထဲကနေပြီးတော့စမ်းဝိုင်းစတူကွန်ဒက်တမ6နှစ်ကြီး28တောင်တွေ့ရဲ။နောက် M22 ကြီးတခုတွေ့ရဲ။နောက် equipment တခုတွေ့ရဲ။နောက်ချင်းယူတက်တာသလုံးမှာအစိမ်းရောင်ပီတိုနေတာတရားစည်းပါသတ်ထုဘူးစီ7ဘူးကြီးစီထားတယ်။အဲ့တော့3လုံးဆိုတော့ပီတိုနေတာ1300တောင်တွေ့ရဲ။နောက်အစီ950ရှိတဲ့အဖြူရောင်ရန်ကျိုးကိုတခုတွေ့ရဲ
။ UWSA ဝါတပ်ဖွဲ့ကတော့လာရှိုးဆက်ဆံရေးယုံကိုဝင်ရောက်ရှာဖွေတဲ့မြမအာနာပိုင်ကြီးရဲ့လုပ်ရက်ဟာဥပဒေနဲ့မကန့်ညီပဲ UWSA လာရှုဆက်ဆံရေးယုံတာဝန်ခံမရှိချိန်မှာအတင်းအဓမ္မရိုက်ချိုးပြီးတရားမဝင်ရှာဖွေခဲ့ခြင်းဖြစ်တာကြောင့်ပြင်းထန်စွာကန့်ကွက်တယ်လို့ EBLA 9ရက်နေ့ညီစွဲနဲ့မြန်မာအစိုးရထံပေးပို့တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒ ဒီကိစ္စရှင်းရှင်းလင်းလင်းသိရအောင် UWS ဝါတက်ဖွဲ့ပြောခွင့်ရသူကို VOA ကအချိန်ချင်းဆက်သွယ်ခဲ့ပေမဲ့ဖုန်းကင်ဖြေချမဲ့သူမရှိခဲ့ပါဘူး။တိုင်းသားလက်နက်ကင်ဆက်ဆံရေးရုံးအနေနဲ့မြို့ပေါ်မှာလက်နက်ကင်ဆောင်မဲ့ဆိုရင်အစိုးရတပ်ဖွဲ့တာဝန်ရှိသူတွေကိုကြိုတင်အကြောင်းကြားဖို့လိုတယ်လို့ဦးစောဒီကပြောပါတယ်။အဲ
ဒီဆက်ဆံရေးရုံးနေမှာဒီလိုလက်နက်ခဲရနေစားရှိယူပေါင်းရှိသလားသဘောတူညီချက်တွေပါလဲ။နောက်ဒီလိုမျိုးတနက်နေတဲ့အဲလာချိုကနေတောင်ကြီးရောက်လာတယ်တနက်နေ့ဒီလိုမျိုးဖြစ်တယ်ဆိုတဲ့အပေါ်မှာလည်းဥပဒေကြောင်းရဘယ်လိုရှိလဲလောလောဆယ်တော့ကျွန်တော်တို့စီရဲရေးရောကာကွယ်ရေးကိုရောပြန်ပြီးတော့ဟိုဒါတွေကိုလုံးလုံးကြီးတွေဥပဒေကြီးဥပဒေဘယ်လိုလုပ်ကြလဲဆိုတာပြန်ပြီးတော့စီစစ်ခိုင်းရတဲ့နေသားဖြစ်ပါလား
အပြစ်ခံရစင်ထားတဲ့ URSC နဲ့ငင်းငင်းကြီးမပြက်ပြားရအောင်လောလောဆယ်မြန်မာအစိုးရတာဝန်ရှိသူတွေက URSC တာဝန်ရှိသူတွေနဲ့ဆက်သွယ်ဆောင်ရွက်နေတယ်လို့ဦးစောထေးကရှင်းပြပါတယ်အရင်ဗမာပြည်ကွန်မြူနတီပါတီကနေခွဲထွက်လာခဲ့တဲ့ UDSC တပ်ဖွဲ့ဟာ1989ခုနှစ်လွန်ကာလတွေတုန်းကမြန်မာစစ်အစိုးရနဝတလက်ထက်မှာအပြည့်အဝငြိမ်းချမ်းရေးယူခဲ့တာဖြစ်ပါတယ်ခင်ဗျာ
။ကိုညာဝင်းအောင်တင်ပြသွားတာပါရှင်။အခုတော့တကြံတချင်းလက်ဆောင်တပုတ်ထုတ်လွှင့်ပေးပါမယ်။ဒီကနေ့ညမှာတော့စောပိုင်းတိဆိုထားတဲ့နှွေမဆိုတဲ့တချင်းကိုထုတ်လွှင့်ပေးလိုက်ပါရစေ။နားဆင်ပါရှင်။ထုတ်လွှင့်ပေးလိုက်တဲ့ဇော်ပိုင်းတည်ဆိုထားတဲ့နှွေးမတခြင်းကိုတော်တော်ရှင်တွေနဲ့ခြိုက်ကြလိမ့်မယ်လို့မျှော်လင့်ပါရရှင်။ VOA American အတန်းရဲ့တင်းလာနေညပိုင်းအစီအစဉ်တွေကိုည10နာရီထိလိုင်းဒိုမီတာ24 25 30နဲ့တို့ကနေဆက်ပြီးတော့အတန်းလွှင့်ပေးနေပါရယ်။
ဒီ VOA မြန်မာပိုင်းအတန်းလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါရယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေနေခင်း7နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့ 32ဒုကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်နေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းမသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့ April 10ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့ညအနားဆင်ရမယ့်အစီအစဉ်တွေထဲမှာကြားဖို့ရှိတာကတော့
Piece of England. I'm from London and I wanted to celebrate that not just in the collection but in today's event.
Victoria Beckham ပြောသွားတာကိုတက်တန်ရောင်သတင်းလောအစီအစဉ်မှာအပြည့်အစုံကြားကြရမှာပါ။ဒါအပြင်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးသူယုံကြည်ရအစီအစဉ်တွေကိုလည်းနောက်ပိုင်းမှနားဆင်ရဖို့ရှိပါတယ်။ခုအရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ပါမယ်။မကွေးတိုင်းဒေသကြီးအတွင်းမှာရှိတဲ့ရေနံလက်ရက်တွင်တူသူတွေထံကကောက်ယူရရှိခဲ့တဲ့ဗန္နာငွေ9ဘီလီယံခွဲနေပါကိုတာဝန်ရှိသူတွေကတိုင်းဒေသကြီးဖွံ့ဖြိုးရေးအတွက်မသုံးဘဲပျောက်ဆုံးနေတဲ့ကိစ္စကိုပြည်ထောင်စုအထူးစုံစမ်းစစ်ဆေးရေးအဖွဲ့ကနေစုံစမ်းစစ်ဆေးနေကြောင်းလက်ရှိမကွေးတိုင်းဒေသကြီးဝင်းကြီးချုပ်ဒေါက်တာအောင်မိုးညိုကပြောပါရယ်စုံစမ်းစစ်ဆေးမှုတွေအရထွက်ပေါ်လာတဲ့ရလက်အပေါ်မူတည်ပြီးအဲ့ဒီဗန္နာငွေတွေပြန်ရရှိအောင်လှုပ်ဆောင်သွားမယ်လို့ဆိုပါရယ်ဒီအကြောင်းမကွေးတိုင်းဒေသကြီးဝင်းကြီးချုပ်ဒေါက်တာအောင်မိုးညိုကိုဆက်သွယ်မေးမြန်းပြီးအခုသတင်းမရဲ့စီးပွားရေးကဏ္ဍမှာကိုစောဝင်းလိုင်ကတင်ပြပေးထားပါရယ်ရှင်
လက်ရက်တွင်းနဲ့ကိစ္စနဲ့ပတ်သက်ပြီးတော့အရင်မကွေးတိုင်းဒေသကြီးအစိုးရလက်ထက်တုန်းကငွေကြေးအလွဲသုံးစားလုပ်ခဲ့တာတွေရှိခဲ့တယ်ဆိုတာကြားပါတယ်ဆရာအဲ့ဒါဘလို့ဖြစ်နေတယ်ဆိုတာလေးကိုရှင်းပြလို့ရမလား
အဲကျွန်တော်တို့ဒီအစိုးရသိပြောင်းမယ်ကြံတော့ကဒီရေနံနဲ့လက်ရက်တွင်းလုပ်ငန်းရှင်တွေကတည်ပြီးတော့မကွေးတဲ့ဖွံ့ဖြိုးရေးရမငွေထည့်တာတဲ့အဲပတ်သက်ဒီ2.8ဘီလီယံလောက်ပေါ့တာမောင်2800လောက်ပေါ့အဲ့ဒါဒီပေးခဲ့တယ်လူသိရတယ်တဲ့ဒီငွေတွေဘယ်ရောက်ဆုံးဆိုတာကိုသူကနေလေမွေးတဲ့ဆိုရလက်ခံကလက်မခံဘူးလားဆိုတာကိုဒါနဲ့ပတ်သက်ပြီးတော့ဒီသလိုတော့ကိုယ်လည်းဦးထွန်းထွန်းကဒီသလိုတော့မှမေးတာပေါ့အွင့်ပြုလို့တော့ကိုယ်လည်းမေးတယ်မေးတော့ကကျွန်တော်တို့ကိုဒီမေးခွန်းနဲ့ပတ်သက်ပြီးတော့ပြည်တော်စုဆိုရလာပြီးမေးတယ်ပေါ့ဒီမေးခွန်းကိုဖြေဖို့ဒီ2.8ဘီလီယံပေးရတယ်ဆိုတော့သိရတယ်ဒီပတ်သက်တွေကိုလက်ခံယူထားသလားယူမထားဘူးလားဘယ်လိုမှသုံးလို့ဆိုတာမေးတော့ကျွန်တော်ကပြန်ပြေးလိုက်တယ်ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တရားတစ်ချက်မှလွှဲယူဆရာမရှိပါဘူးဆိုတော့ဘာလို့စုံစမ်းမှုပြည်တော်စုဆိုရကကျွန်တော်တို့ကိုညွှန်ကြားတယ်ပေါ့ညွှန်ကြားတော့တိုင်းဒေသကြီးအစိုးရရဲ့လုပ်ပိုင်ခွင့်ဩဇာအာဏာနဲ့ဒါတွေမဖြစ်နိုင်တော့ဘူးပြည်တော်စုအစိုးရကအကူအညီပေးမှသာလျှင်ဥဆောင်မှသာလျှင်ဒါတွေပေါ်ထုတ်နိုင်မှုအကြောင်းရှိပါတယ်ဆိုတင်ပြလိုက်တဲ့အခါပြည်တော်စုအစိုးရကအထူးစုံစမ်းစစ်ဆေးရေးအဖွဲ့ကိုစုံစမ်းစစ်ဆေးခိုင်းတယ်စုံစမ်းစစ်ဆေးခိုင်းတော့ဒီမှာလက်လာတက်ဆိုင်ရာကျွန်တော်တို့ဒီဟာလာဒီဓာန်းတို့နောက်စီရင်စစ်တို့ဟလာနောက်တခါဒီဝါတို့ပေါ်ဒီအခွန်တို့အခွန်တို့လိုက်ပြီးတော့စုံစမ်းနေတတ်တာပေါ့လေကျွန်တော်မှတ်မိသလောက်ပါတော့ရေနံလက်ရက်တွင်တူလုပ်ငန်းရှင်တွေအဲဒီကာလအတွင်းမှာထိုးခဲ့တဲ့ပမာဏစီဒီမောင်20လောက်ရှိတယ်တဲ့ပေးပါပေါ့ဒီမောင်20လောက်ရှိတယ်တဲ့ဆိုတော့အဲ20ကျော်ပေါ့လေဟလာအဲ့ဒါဒီနဲ့ပတ်သက်ပြီးတော့ဘလောက်ပေးရလို့ဆိုတော့ကိုစစ်စစ်လိုက်တဲ့ခါကျတော့က2.8ဘီလီယံမကဘူးခွန်တော့တမ4.5ဘီလီယံရှိတယ်တန်မောင်9450ကျော်ပေါ့နော်9450လောက်အဲ့လောက်ရှိတယ်ပေါ့တော့အဲ့ဒါဒီကိုဟလာဒီဘလို့တုံးတော့ဘာလို့တရုံစုံစမ်းစစ်ဆေးတဲ့ခါမှာဒါဒီကတကယ်တရားဝင်တုံးသလားဥပဒေစည်းမျဉ်းစည်းကနေညီတုံးသလားမတုံးဘူးလားဆိုတာကိုပြည်တော်စုအစိုးရပြည်ထောင်စုဌာနဒီတော့သူရှင်းနေကြကိုတင်ပြထားတယ်ရှင်းစစ်နေတယ်နော်ရှင်းစစ်ပြီးတော့ကဒါတွေဒီရှင်းမဲ့ကမဲ့သုံးခါတာဖြစ်တယ်ဆိုလို့ရှိရင်ကျွန်တော်တို့မကွေးတိုင်းဒေသကြီးအစိုးရအဖွဲ့အနေနဲ့ကတော့မကွေးတိုင်းဒေသကြီးဖွံ့ဖြိုးရေးရမငွေဖြစ်တဲ့အတွက်ဒီရမငွေတွေကိုဟလာဥပ္ပယကဒီမှာဟိုမတရားသုံးလဲဆိုဥပ္ပယကိုတောင်းရမယ်ဟလာဥနီရဲ့အဖွဲ့အစည်းကဒါကိုမတရားသုံးလဲဆိုရင်ဥနီရဲ့အဖွဲ့အစည်းကိုကျွန်တော်တောင်းရမယ်အဲ့ဒါမျိုးဒီကားမှာရှိနေပါတယ
်ဆရာပြောတဲ့ဒီငွေကြေးပမာဏဟာဆရာဟိုလက်ရွတ်တွင်လောက်ကင်သူတွေထံကဟိုကောက်ယူထားတဲ့ငွေတော့ဟုတ်တယ်ဒါပေမဲ့မတရားကောက်ယူထားတာမဟုတ်ဘူးသူတို့ကြားတဲ့ငွေသူတို့သွင်းရမယ့်ငွေဆိုကြပါဆိုအဲ့ဒီငွေကိုသူတို့ကောက်ယူထားတာဟိုပြည်내အစိုးရကပိုင်ဆိုင်တဲ့ငွေကိုပြည်내အစိုးရဗန္ဓာငွေတွေဝင်မလာတဲ့ငွေအဲ့ဒီဟာကိုဆိုလိုချင်တာမဟုတ်လားဆရာ
အဲကျွန်တော်နားလည်သလိုပြောရမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့မွေးတိုင်းကတည်ပြီးတော့နော်ဟိုရည်နာချက်ဖို့မရှိဘူးဆက်တဲ့ဆက်မရှိဘူးဒါလည်းမလို့မုံရမှာသွားပြီးတော့ချက်ရတယ်အဲ့တော့မွေးတိုင်းကတည်ပြီးတော့စကိုင်းတိုင်းကိုကူးရဲကူးအတွက်ကိုတည်ယူပို့ဆောင်ဖို့တော့ transfer bus ပဲဘူးเนาะမျိုးစာခေါ်တာပေါ့မျိုးစာအတွက်ကိုဒီရေနံတပေပါကို3000လုံးကောက်တာအဲအဲ့ဒီ3000တပေပါကို3000တပေပါ3000အစပေပါသူ3000ပေါ့အဲ့ဒါမျိုးတတ်မှတ်တဲ့နှုံးနဲ့ ရင်းနှီးတဲ့လုပ်ငန်းရှင်တွေကမကူတဲ့ဒေတာကြီးဖုန်ပြီးရံမုံငွေဆိုပြီးပေးထားတဲ့ဟာအဲ့အဲ့ဒီငွေပမာဏပဲမတရားကောက်ခဲ့တာတော့မဟုတ်ဘူးမတရားကောက်ခဲ့တာတော့မဟုတ်ဘူးဒီတတ်မှတ်တဲ့နှုတ်တိုင်းပဲကျွန်တော်ကောက်တာအပြင်မှာအာဝင်ကြီးကကောက်တယ်ဝင်ကြီးရုပ်ကကောက်တယ်ဝင်ကြီးအမျိုးကကောက်တယ်မကြီးဖွဲ့မှုမွေးထားကောက်တယ်အဲ့ဒါတွေကဘလူးကောက်တယ်ဘသူဘလူးပေးတယ်ဆိုတော့ကျွန်တော်လည်းမသိဘူးပေါ့နော်
တရားရေးဌာနကကင်နေတယ်ဆိုတော့ဒီဥစ္စာဘယ်လောက်လောက်များကြာအောင်မလဲဆရာ။ဟိုဆရာတို့ timeline များရှိပါသလားဘယ်လောက်အတွင်းမှာကျွန်တော်တို့ပြီးအောင်ဒီကိစ္စစုံစမ်းစစ်ဆေးမှုတွေပြီးအောင်လုပ်ပါမယ်ဆိုတဲ့အားမျိုးရထားတာမျိုးရှိလားဆရာ
။အဲ့ဒါတော့ဒီတော်စုအစိုးရကဘလူးညွှန်ကြားချက်လောက်မှမသိဘူး။ကျွန်တော်ထင်တာတော့မကြခင်မှာပဲအဲ့ဒီညွှန်ကြားချက်လာလိမ့်မယ်ထင်တယ်။ကျွန်တော်ဓာရီကဘလောက်ဘယ်မှာသုံးတယ်လဲဘာလဲညာလဲမမကန်စီးစစ်ပို့ဆိုတာတွေကတော့ကြာလာလိမ့်မယ်ထင်တယ်။မကြခင်မဲ့လာမယ်ထင်ပါတယ်နော်။နေတဲ့ပတ်သက်မှုလေးဒါတွေကျွန်တော်တို့နေရာတိုင်းမှာဟိုတချို့နေရာတွေဆိုလို့ရှိရင်အူမာကူပြောရမယ်ဆိုလို့ရှိရင်ကျွန်တော်ဟွာပေါ့ကျွန်တော်မြို့နယ်တွေကဆင်လူဆိုတဲ့ရွာဆိုလို့ရှိရင်စီလုတ်တရားနယ်လေ36မိုင်ဝေးတယ်ဆလင်းနယ်လေ36မိုင်ဝေးတယ်ပွင့်မြူနယ်လေ36မိုင်ဝေးတယ်ဒီနေရာမှာသူတို့ကဟွာတွဲပဲလေကကြောင့်လေးလိုချင်တယ်ကြီးလက်စီပေးကလိုချင်တယ်နောက်တစ်ခါကျတော့လျှက်စစ်မီလေလိုချင်တယ်လိုအပ်ချက်တွေကနေရာတိုင်းမှာရှိနေတယ်ဆိုတော့ကဒီပတ်သက်တွေနဲ့ကလိုအပ်ချက်တွေကိုဖြည့်ဆည်းနိုင်မယ်ဆိုလို့ရှိရင်တော့ဒီလူလူတွေအများကြီးကြိုးရှိနေတာပေါ့ဘလို့များလေးလွင်ကုန်သူအဲ့ဒါတွေကတော့အမတန်ဝမ်းနည်းစရာပဲဒါတွေကိုကြည်ရင်အဖြစ်ဘာကြောင့်ပြည်တော်သူနိုင်ငံတော်ဟွာတကယ်ကိုသောက်ထုံးမောက်ကုန်နဲ့ကိုယ်တိအောင်ပုံပြမှုအနေဆုံးနိုင်ငံဘဝကိုရောက်နေရတယ်ဆိုတာကဒါအကောင်းဆုံးသက်တည်တစ်ခုပဲအဲ့ဒါပဲပြောချင်ပါတယ်နော
်ဒီငွေကြေးပမာဏဟာအရန်များတယ်ပေါ့နော်ဆိုတော့တကယ်လို့များဒါတွေကိုဟိုဆရာတို့ဖော်ထုတ်ပြီးပြီးသိရှိပြီးပြီးဆိုရင်ဘလို့ပုံစံနဲ့ဟိုဆက်လက်ပြီးတော့ဆောင်ရွက်မှာလဲအဟိုဟာတရားဥပဒေရအရေးယူမှာလားဘလို့စီစဉ်စဉ်းစားထားပါလဲဆရာ
အဲ့ဒါကတော့လေကုပြည်တော်စုရှိနေကြုံရင်းကစုံစမ်းစစ်ဆေးပြီးတော့ပြည်တော်စုအစိုးရဘက်ကဘလို့ညွှန်ကြားချက်လာမယ်မသိဘူးခင်ဗျအဲ့ညွှန်ကြားချက်အတိုင်းကျွန်တော်တို့ကကြည့်ပြီးတော့မှကျေပြီတော့ဘလို့ဆောင်ရမယ်ဆိုတော့ဆုံးပြမှာပါကျွန်တော်တယောက်တည်းသဘောနဲ့လည်းဆုံးမလို့မရဘူးမကွေးတိုင်းဒေသကြီးအစိုးရအဖွဲ့ပါကျွန်တော်ကက်ဘိနက်အစည်းအဝေးမှာတင်ပြီးတော့မှဘလို့ဆောင်ရမယ်ဘလို့လုပ်တင်နေဆိုတာကိုကျွန်တော်ဆုံးမြမှာပါအဲဒါတူတယောက်တည်းကတော့ဒါဒီအကုန်လုံးလုပ်ရတာတော့မဟုတ်တော့ဘူးအဖွဲ့အစည်းသူ့အတူပတ်သက်တဲ့လူရှိမှာပေါ့နော
်အခုကဖြစ်သွားတာကအချိန်ကာလအဖြစ်ဘလောက်လောက်ရှိတယ်လဲဆရာဟိုသိရတယ်လဲ
အဲကျွန်တော်ခမန်းကြီးကတော့ပြီးရတဲ့အစိုးရတတ်လို့ထင်တယ်ဗျ2010ရတယ်ပြီးတော့2015ပေါ့ဆိုအဲ့ကာလလို့ဖြစ်ဖို့များတယ်ပေါ့နော်
ဟိုတနေ့ကပဲရင်နံကျောင်းဘက်မှာသူတို့ရင်နံမြေအလုတ်သမားဟိုရင်နံမြေအလုတ်သမားများတမကဆိုပြီးတော့သူတို့ဖွဲ့လိုက်ကြတယ်ဆရာ။ဟိုရင်နံမြေအလုတ်သမားတွေရဲ့အခြေအနေတွေသူတို့ကရှင်းပြတယ်ပေါ့နော်။သူတို့အခက်အခဲတွေရှိတယ်ဆိုတာတွေရှင်းပြတော့မကွေးတိုင်းကလည်းကျွန်တော်တို့မြန်မာနိုင်ငံရဲ့ရင်နံမြေအကြီးဆုံးရင်နံမြေကြီးရှိနေတော့ဆရာအဲ့ဒီမှာရင်နံမြေအလုတ်သမားတွေရဲ့အခြေအနေကရောဆရာအခုဒီတိုင်းဆိုရင်လက်ရက်တင်းသမားတွေကသူတို့ပတ်စံတွေကိုမတရားသိမ်းကောက်ခံထားရသလား။သူတို့ဘက်ကဘယ်လိုမျိုးပုံစံနဲ့များဒီဟိုပေါ့ပြုမှုဆက်ဆံခံခဲ့ရတာပါလဲဆရာ။
အဲ့တော့ကျွန်တော်သိကြတော့ကျွန်တော်မဝေဖန်လို့ဘူးဗျကျွန်တော်တို့ကတော့တတ်မြင်နေကြတော့ဒီအဲရေနံမြေလက်ရတွင်လုပ်ငန်းမှာပါဝင်ပတ်သက်တဲ့လူတွေစာဝန်ကြီးအစီအစီအောင်တော့တတ်မြင်နေကြတယ်ကျွန်တော်တို့ကစူးစမ်းပြီးတော့ပေးနေတာပဲဥပမာဖြင့်ပြောရမယ်ဆိုလို့ရှိရင်ပေးတဲ့ဆောင်အထိပဲကျွန်တော်တို့ကဒီတော်စုအစိုးရအနေနဲ့တတ်မှတ်ထားတဲ့လူကြောင့်သူတို့ကပေးတဲ့ဆောင်အထိပဲတူးဝင်ပေးထားတယ်ဆိုတော့လည်းပဲပေးတဲ့ဆောင်အထိအောင်တူးဝင်ပေးဖို့ဆိုတော့ကျွန်တော်တို့ကတတ်မြင်နေကြဒီတော်စုအစိုးရမှာလွတ်တော်ကိုယ်စားလေဝေါ်တတ်မြင်နေမှာကျွန်တော်တို့ကလော်ဘီလုပ်ပါတယ်နော်နောက်တစ်ခါဒီဒီနောင်ရင်နမီလိုကိစ္စမျိုးတွေနဲ့ပတ်သက်ပြီးတော့ပြောရရင်အဲ့ဒီမှာလည်းပဲဟိုစာဝန်ကြီးချက်တဲ့အတွက်ကြောင့်လက်ရတဲ့လုပ်ငန်းတွေလုပ်မယ်ဆိုလို့ရှိရင်ဒီနည်းပညာအရကိုသူတို့ကဆက်မှုလက်မှုလည်းကြောင်းကျင်ရတော့နည်းပညာအရလည်းသူတို့ကလုပ်နိုင်စွာရှိတယ်ဒီနေ့လက်ရတဲ့လုပ်ငန်းတွေကိုဒီနောင်ချင်းမှုနဲ့မှလုပ်ပြရစီဒီနေရာတွေလုပ်ပြရစီဆိုပြီးတော့ကျွန်တော်တို့ကိုတင်ပြတာရှိတယ်သို့တော့စီမင်းစည်းကမ်းဥပဒေအရကရင်းနှီးမြေမှာပြည်တော်သူအစိုးရကနိုင်ငံတော်အစိုးရကဒီနေရာကြီးရင်းနှီးမြေဖြစ်ပြီလို့သတ်မှတ်ထားလို့ရှိရင်အဲ့ဒီဧရိယာမှာတော့အဲလက်ရတဲ့တူလို့မရဘူးဒီနောင်ကျောင်းမှာတော့လက်ရတူးချင်းတဲ့ area တွေကြီးရင်းနှီးဧရိယာဖြစ်နေတယ်အဲ့ဒါတော့ကျွန်တော်ခွင့်ပြုလို့မရဘူးစာဝန်ကြီးချက်တဲ့ကြတော့မှန်တယ်သူတို့စီမင်းစည်းကမ်းအရာခွင့်ပြုပေးနိုင်တဲ့နေရာမရှိဘူးဟုတ်ကြ
ကိုဇော်ဝင်းလိုက်စီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ခဲ့ရတာပါရှင်ခုတော့ blogger တွေပြောသမျှအစီအစဉ်ရဲ့အလဲပါမူကြိုအရွယ်ကလေးတွေအကြည့်များကြတဲ့ကလေးကာတွန်းစက်ကောင်တွေကိုစင်နူယိုမာဖန်တီတင်ဆက်ထားတဲ့ကာတွန်းဗီဒီယိုဇလန်တွေ YouTube website ပေါ်မှာထောင်ချီရှိနေပါတယ်ကလေးငယ်တွေမကြည့်တဲ့ကာတွန်းအတူတွေကိုယ့်ကလေးတွေမကြည့်မအောင်ဘလို့သာစီနိုင်မလဲဆိုတာမဆုမျက်မွန်က blogger တွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်ရှင်
ပေါ်မှာလေကလေးကတ်တွန်းအတူတွေအများကြီးတွေ့ရလို့ကလေးမိဘတွေအနေနဲ့သတိထားကြဖို့ပြောနေတယ်နော
်ဟုတ်ပါမဆုမြတ်မော်ရအဲ့ဒီကတ်တွန်းအတူတွေကလည်းဒီမူဂျိုအရွယ်ကလေးတွေကြည့်များတဲ့ကလေးကတ်တွန်းဇက်ကောင်တွေစင်တူဖန်တီထားတော့ရုပ်ရက်ဆိုရင်တို့ကြည့်နေကြကတ်တွန်းရုပ်တန်စီးရီးတွေလို့ပဲထင်ရပေမဲ့တို့အရွယ်ကလေးတွေကြည့်ဖို့မသင့်တာတွေဗျကြောက်စရာကောင်းတာတွေကျဉ်းကျဉ်းရန်လှုပ်တာတွေရမ်းစစမ်းအပျော်စူတွေတချို့ဆိုလို့ရှိရင်ကလေးငယ်တွေအတွက်ဘလုံးပါကူမအဆက်တဲ့လေမန်းဆိုင်ရာကိစ္စတွေတော့မှပါတယ်ဗျအ
ဲ့ဒီကတ်တွန်းအတူတွေကလည်းအသေးချာကိုဖန်တီထားတာကိုသားညုံရ Peppa Pig ဝက်ကလေးတို့ Now Frozen ရုပ်ရှင်တွေက Elsa တို့အပြာရောင်မြည့်ထားကောင်းတွေလေး Thomas တို့လိုကလေးငယ်လေးတွေကြိုက်တတ်ကြတဲ့ကာတွန်းစက်ကောင်တွေကိုတုံးပြီးတော့မှကလေးငယ်တွေနဲ့မအပ်ဆက်တဲ့အကြောင်းတွေကိုဇာတ်လမ်းဆင်ထားတာရှင်အဲ့ဒါကိုမိဘတွေကသတိထားပြီးတော့မှပဲဒီကတ်တွန်းအတုတွေဆိုတာကိုသိတော့တာဥမာဒီ Peppa Pig ဝက်ရုပ်ကတ်တွန်းလေးဆိုလို့ရှိရင်သုံးလေးနှစ်အရွယ်တွေကတိတ်ကြည့်ကြတာအဲ့ဒါကိုဒီအကြီးကြီးကင်ထားတဲ့သွားဆရာဝန်ကသူ့ရဲ့သွားကိုဒီတိုင်းဆွဲနှုတ်လိုက်တော့နာလွန်းလို့အော်ငိုတာကိုပြတယ်လေကလေးရဲ့ဘေးမှာရှိနေတဲ့သတင်းတော့အမေ Laura June ဆိုတဲ့သူကသတိထားမိတာသုံးနှစ်အရွယ်သူ့သမီးလေးအတွက်ဘလို့မှမကြည့်တဲ့ကတ်တွန်းဗီဒီယိုဖြစ်နေတယ်ဆိုတာကိုသူ့ရဲ့အတွေ့အကြုံကိုအဲ့ဒီ Laura ကဒီ The Outline ဆိုတဲ့ website ပေါ်မှာရေးပြခဲ့တာ
လူကြီးတွေကတော့ဒီကတ်တွန်းမျိုးကမူဂျိုရွယ်ကလေးတွေအတွက်မဟုတ်ဘူးဆိုတာချက်ချင်းသိပြီပဲလို့ကလေးလေးတွေအတွက်ကြတော့မခွဲခြားတတ်တော့သူတို့ကြည့်နေကြကတ်တွန်းဇက်ကောင်လေးတွေလိုပဲထင်ကြတာပေါ့ဗျာ
Sesame Street ပညာပေးရုပ်သံစီးရီးတွေက Cookie Monster ဇက်ကောင်မျိုးနောက် main ကလေးတွေတိတ်ကြိုက်တဲ့ Disney ရဲ့ Frozen ရုပ်ရှင်တွေက Elsa ကတ်တွန်းဇက်ကောင်မျိုးကိုတုံထားတော့ကလေးတွေကကြည့်ကြမှာပဲလို့ဒီကလေးလေးယောက်မိခင်တယောက်ပြောတာကိုလည်း Valley News ရဲ့သတင်းတစ်ခုထဲမှာဖော်ပြထားပါသေးတယ်နိုင်ငံတော်များများမှာကဒီကလေးတွေရဲ့အသက်အပိုင်းခြားအလိုက်ကတ်တွန်းအမျိုးအစားတွေကိုခွဲခြားပြီးတော့သတ်မှတ်ထားပါတယ်။ကလေးတွေနဲ့မတင်တော်တဲ့ပြားခွက်မျိုးတွေကလေးတွေမကြည့်ရအောင်ပါ။နောက်များသောအားဖြင့်ကလေးကတ်တွန်းတွေကကလေးတွေအတွက်ပညာရစေဖို့အပြောအဆိုဇလတ်ဆင်ထားကြတာများပါတယ်။အဲဒါကြောင့်ခု YouTube ပေါ်မှာတွေးခဲ့ရတဲ့ဒီကတ်တွန်းအတုတွေကကလေးငယ်တွေကြည့်ဖို့မတင်တဲ့ဇလတ်မျိုးအပြောမျိုးပြားခွက်မျိုးတွေဖြစ်နေတာကိုသတင်းဆောင်မတွေကထောက်ပြနေကြတာပါ။
ဒါကြောင့်လည်းပဲလူကြီးတွေအတွက်ရေစရာဟာတာတွေကိုကလေးကြိုက်ကတ်တွန်းဇက်ကောင်မျိုးတွေနဲ့ဖန်တီးထားတယ်ဆိုပြီးတော့ကလေးမိဘတွေကဝေဖန်နေကြတာပေါ့
ပြဿနာကအဲ့ဒီလိုကတ်တွန်းမျိုးတွေက YouTube ပေါ်မှာထောင်ချီပြီးတော့ရှိနေတယ်ရှင် YouTube website မှာကိုယ်ပိုင်ရုပ်သံ channel line တွေဖန်တီးပြီးတော့ကိုတင်ချင်တဲ့ video တိုလေးတွေကိုတင်လို့ရတာကိုအခွင့်အောင်းယူကြတယ်ပြောရမှာပါလူကြီးအများဆုံး YouTube channel 100ထဲမှာပါတဲ့ Toys and Funny Kids Surprise Egg ဆိုတဲ့ channel တစ်ခုထဲမှာတယ်အဲ့လိုကလေးကတ်တွန်းအတုတွေကယာနဲ့ချီရှိနေတာနောက်သူ့ရဲ့ channel ပေါ်တင်ထားတဲ့ video တွေကိုကြည့်ကြတဲ့သူစုစုပေါင်းကလည်းတန်း 9,000 ကျော်ရှိတာကိုသားညုံရ
။သူတို့ရဲ့ဖွင့် internet ဆာမင်နာကိုတွားကြည့်လို့ရှိရင်တကယ်ကလေးကြိုက်ကတ်တွန်းဇက်ကောင်ရုပ်လေးတွေနဲ့ဆာမင်နာခေါင်းစည်းကိုအလှဆင်ထားတယ်မဆိမြမွေရဲ့။ video တွေကြတော့နာမည်ကြီးကလေးကတ်တွန်းဇက်ကောင်တွေနီးပါးဆင်တူတဲ့ဇက်ကောင်တွေကကလေးတွေနဲ့မအပ်ဆက်တဲ့ကိစ္စတွေလုပ်နေတဲ့ကတ်တွန်း video မျိုးတွေလေ။
အဲ့ဒီကတ်တွန်းဇက်ကောင်အတုတွေနဲ့ video တော်တော်များများကဖန်တီးသူရဲ့ဟာသညံနဲ့တယောလှောင်ပြောင်နှိုင်စွမ်းဘလောက်ရှိသလဲဆိုတာကိုပြချင်တယ်လို့မြင်ရပေမဲ့ကလေးတွေအတွက်တော့မဟုတ်တာသေးကြရဲ့ရှင်။နောက် YouTube ဆိုတာကအကောင့်ဖွင့်ထားလို့ရှိရင်ကိုတင်ချင်တဲ့ video တွေကိုတင်လို့ရတော့ဒါမျိုးတွေမတင်ရဘူးလို့လည်းတားလို့မရဘူးလေ။လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုသွားပြီးတော့ထိခိုက်နိုင်တာ哦။တခုတော့ရှိပါတယ်ကိုကတိတ်လွန်နေလို့ထင်တဲ့ video မျိုးတွေကို report လုပ်လို့တော့ရတယ်။အဲ့လိုမျိုး report လုပ်တဲ့ video တွေကို YouTube ကသုံးသပ်ပြီးတော့နိုင်ပိုင်းအတွင်းမှာပဲဖယ်ရှားပေးပါတယ်လို့ YouTube ကတော့ပြောတယ်ရှင်။နောက် smartphone တွေ tablet computer တွေပေါ်မှာကြည့်လို့ရအောင်လုပ်ပေးထားတဲ့ YouTube Kids ဆိုတဲ့ app ကို download လုပ်ပြီးကြည့်ပါလို့လည်းအကြံပေးထားပါသေးတယ်
။ပြဿနာကအဲ့ဒီလိုမျိုးကလေးလေးတွေနဲ့မသင့်တော်တဲ့ video တွေကိုစီစစ်ပေးတဲ့ YouTube Kids application မှာလည်းကတ်တွန်းအတုတွေရှိသေးတယ်။အဲကြောင့်မလို့အဲ့ဒီ app မှာကိုကြည့်စေချင်တဲ့ကတ်တွန်း video တွေကိုပဲကလေးတွေကြည့်နိုင်အောင်လို့ restricted mode ကို on ထားပါလို့ YouTube ကတော့အကြံပြုတာပဲ။အဲ့ဒါဘယ်နားမှာရှိလဲဆိုတော့ website seminar ရဲ့ whole output ကိုတွားလို့ရှိရင် content location နဲ့ history ဆိုတဲ့ကြားမှာတွေ့ရလိမ့်မယ်
။ဒါပေမဲ့အဲ့ဒီလိုမျိုး restricted mode ကို on ထားလို့တရားရဂိုင်းနှုံစိတ်ချရပါတယ်လို့ပြောလို့မရဘူးလို့လည်း YouTube ကစကားခံထားပါသေးတယ်။စစ်စစ်တဲ့ဘယ်စနစ်မျိုးကမှအပြည့်အဝကောင်းတယ်လို့မှတ်ယူလို့မရပါဘူးလို့ပြောပါတယ်။နောက်လုပ်တင်တာတစ်ခုကတော့ YouTube မှာ video တစ်ခုပြီးရင်နောက်တစ်ခုအလိုလျောက်ပြတဲ့ဒီ auto play ကိုပိတ်ထားတင်ပါတယ်။အဲ့ဒါဘယ်လိုလုပ်လဲဆိုတော့ဒီ video ပေါ်မှာ gear ပုံလေးကိုနှိပ်လိုက်လို့ရှိရင် setting လုံးလို့ရမယ်ရွေးချယ်စရာတွေပေါ်လာပါလိမ့်မယ်။အဲ့ထက်က auto play ဆိုတာကိုအဖွင့်ပိတ်လုပ်တဲ့ setting ကိုတွေ့မှာပါ။
အကောင်းဆုံးကတော့ဒီကလေးကတ်တွန်းတွေကိုမူလဖန်တီးသူတွေလုပ်ပေးထားတဲ့တရားဝင် online seminar တွေဘောကနေပဲကြည့်တင်နေထင်တယ်မဆင်မြမွေ။နောက်တရားဝင် app တွေမှာ video တွေရှာပေးတဲ့ search option ကိုပိတ်ထားလိုက်လို့ရှင်ကလေးတွေကသူတို့ဖာသာကတ်တွန်းတွေရှောက်ရှာပြီးတော့ကြည့်လို့မရတော့ဘူး။အခုခေတ်ကလေးတွေကနီးပညာပိုင်းမှာလူကြီးတွေထက်တောင်မှသာတော့သုံးလနှစ်ကလေးငယ်တွေကလည်းသူတို့ကြိုက်တာကို online မှာရှာပြီးတော့ကြည့်တတ်တယ်ဗျ။အခုရှိနေတဲ့ကတ်တွန်း video အတုတွေကကတ်တွန်းဇက်ကောင်အစ်စ်တွေရဲ့နာမည်တွေကိုသုံးထားတယ်နောက်ရုပ်တွေကလည်းစင်တူတယ်ဆိုတော့ကလေးတွေမှားပြီးတော့ကြည့်နိုင်တယ်လေအဲဒါကြောင့်မလို့သူတို့ရှာလို့မရအောင်လို့ search feature ကိုပိတ်ထားလိုက်တာအကောင်းဆုံးဖြစ်မှာမဆူမြမွေ
ကတ်တွန်းတူတွေကိုဘလို့ရှောင်မလဲလို့သုံးသပ်ပြတဲ့သတင်းဆောင်ပါတွေအားလုံးမှလည်းအဲ့လိုမျိုးလုတ်တင်တယ်လို့အကြံပြုကြရရှင်ကလေးမိဘတွေဘက်ကကလေးတွေမကြည့်တဲ့ကတ်တွန်းဗီဒီယိုတွေလို့ပြောပေမဲ့တခြားသူတွေဘက်ကကြတော့အမြင်တစ်မျိုးရှိနိုင်တယ်လို့ YouTube ကပြောပါတယ်နောက် YouTube ဆိုတာကလွတ်လွတ်လပ်လပ်ထုတ်ဖော်ပြသခြင်းတွေအတွက်ဆက်ပြီးတော့ဖွင့်ပေးထားမဲ့ online နေရာတစ်ခုဖြစ်တာမို့သူတို့စီကံသတ်မှတ်ချက်တွေကိုချိုးဖောက်တဲ့ဗီဒီယိုတွေ့ရင်သတင်းပေးကြဖို့လည်းတိုက်တွန်းထားတယ်ကိုသားညုံရ
အခုခေတ်မှာကစမတ်ဖုန်းတွေတက်ဘလက်ကွန်ပျူတာတွေဆိုတာကခလေးတွေနဲ့တိတ်ပြီးတော့မစိမ့်ဘူးလေခလေးတွေအတွက်ရွယ်ဖန်တီးထားတဲ့ဗီဒီယိုတွေကလည်းမျိုးစုံပဲအတော်များများကခလေးတွေအတွက်ပညာရရှိတော့မိဘတွေကလည်းပေးကြည့်ကြတယ်တချို့ကတော့ခလေးတွေညင်သေးဆိုပြီးတော့ပေးထားတာမျိုးလည်းပါတာပေါ့လေ
အဲ့ဒါကြောင့်အရေးအကြီးဆုံးကတော့မိဘတွေအနေနဲ့ကိုယ်ကလေးအွန်လိုင်းပေါ်မှာဘာတွေကြည့်နေကြသလဲဆိုတာမျက်ခြေမပြတ်ဖို့လိုပါတယ်အခုဗီဒီယိုတိုင်းလို့လို့မှာကလေးတွေအတွက်မဟုတ်လို့ရှိရင်ကလေးတွေမကြည့်သင့်ဘူးဆိုတဲ့သတိပေးချက်တွေပါပါတယ်ဒါကြောင့်ကိုကကိုယ်ကလေးကြည့်နေတဲ့ကတ်တွန်းတွေရုပ်ရှင်တွေကသူတို့အသက်အရွယ်ကြီးဖို့သတ်မှတ်ထားတဲ့ဗီဒီယိုမှဟုတ်ရဲ့လားဆိုတာကိုမိဘတွေအနေနဲ့အာရုံစိုက်သင့်တယ်လို့ကလေးငယ်ဆိုင်ရာကျွမ်းကျင်သူတိုင်းကသတိပေးထားကြပါတယ်ရှင်
မဆူမြေမုံစီစဉ်တင်ဆက်တဲ့ blogger တွေပြောသမျှအစီအစဉ်ဖြစ်ပါရဲ့ရှင
်မင်္ဂလာပါရှင်အတာကူးတဲ့နှစ်တကူးတဲ့အချိန်ကြာရောက်ပါတော့မယ်ဒီနှစ်အတာတကြံမှာပြည်သူတွေနားယဉ်နေတဲ့တကြံတချင်းတွေခစ်ပေါ်မြူးကြွတဲ့တေးတံတွေနဲ့အတူမြမရိုးရတန်ချက်တွေကိုလည်းကြားကြရမှာပါအုပ်စုလိုက်ပျော်ပျော်ပါပါဆင်နွှဲကြတဲ့တန်ချက်တွေဟာနိုင်ငံရေးစီးပွားရေးနဲ့လူမှုရေးရာအဖျားဖျားကိုထိထိမိမိတယောထားတာတွေပါဝင်တာကြောင့်မလို့လူမှုရေးခန်းစားချက်ကိုထင်ဟပ်စေတာကတော့အမှန်ပါပဲ။ဒါကြောင့်တိမ်မွေ့နဲ့နဲ့လှတဲ့နိုင်ငံရေးတွေကိုခဏထားပြီးတော့တကြံအကျိုးအဖြစ်နဲ့ဒီနှစ်တန်ချက်တွေမှာဘာတွေများထူးထူးခြားခြားဆက်ဆိုကြမလဲဆိုတာတွေကိုဒီတစ်ပတ်ပေါ့ပေါ့ပါပါဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်။တော်ရရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းချင်ကြတယ်ဆိုရင်တော့ email လိပ်စာ burmese@voanews.com ကိုဖြစ်စီတယ်လီဖုန်းနံပါတ် 1-232-382-5554 ကိုဖြစ်စီကြိုတင်ကြောင်းကြားဖတ်နိုင်ကြပါရှင
်မနေ့ဖြန်ည9:00နာရီတိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်အခုတော့သတင်းပတ်စင်ကဏ္ဍတစ်ခုဖြစ်တဲ့တက်တန့်ရောင်သတင်းလောအစီအစဉ်ရဲ့အလဲပါအမှုပညာလောကကသတင်းတူတူထွားထွားတွေကိုမအေးတနာကျော်ကစူးစီးတင်ဆက်ထားပါတယ်
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပတ်ဝါကြပါစေဒီတစ်ပတ်တက်တန့်ရောင်သတင်းတော်မှာတော့ဒေးဗစ်ဘက်ကမ်ရဲ့ဇနီးဗစ်တိုးရီးယားဘက်ကမ်ဖန်တီးတဲ့ဖက်ရှင်အဝတ်ထည်တွေကိုအမေရိကန်ကုန်တိုင်းမှာစပြီးတော့ရောင်းနေပါပြီဆိုတဲ့သတင်းပြီးတော့ One Direction အဖွဲ့တွေက Harry Styles ရဲ့ပထမအုပ်ဆုံးတကူတော်တေးတက်ပြဒီလိုမျိုးကဘာတလွားကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းထုတ်ထွက်ထားတာတွေကိုပြောပြပေးသွားပါမယ်လန်ဒန်သူစစ်စစ်ဗစ်တိုးရီးယားဘက်ကမ်တယောက်အင်္ဂလိပ်စတိုင်အလှပန်းဥယင်ပါတီအတွက်အဝတ်ထည်တွေကိုစပြီးတော့ရောင်းချလိုက်ပါတယ်။သူ့ရဲ့ဗစ်တိုးရီးယားဘက်ကမ်ဖော်တာဂက်ကုန်တိုင်းအတွက်တီးတန့်ဖန်တီးတဲ့ဖက်ရှင်အဝတ်ထည်တွေကိုအမေရိကန်ပြည်အောင်စုတလွားတာဂက်ကုန်တိုင်းတွေမှာဧပြီလ၁ရက်နေ့ကစပြီးတော့ရောင်းချတာပါ။သူကသူ့ရဲ့မွေးစားတီအင်္ဂလန်ကိုတခြားသူတွေကိုလည်းဝေမျှခြင်းလို့အခုလိုမျိုးအင်္ဂလိပ်လက်ရာဖက်ရှင်အဝတ်ထည်တွေကိုဖန်တီးတာပါလို့ဗစ်တိုးရီးယားဘက်ကမ်ကပြောပါတယ်
။ Piece of England. I'm from London and I wanted to celebrate that not just in the collection but in today's event.
သူကလန်ဒန်သူပါတဲ့ဒါကိုအမှတ်တရတန်ဖိုးထားတဲ့အနေနဲ့ဒီဒီဇိုင်းတွေဖန်တီးဖြစ်တာပါ Fairy Tale လိုမျိုးပုံမြင်ဆန်ဆန်နဲ့အင်္ဂလန်ကအငွေ့အသက်တွေကိုလည်းဒီနေ့ပွဲမှာခံစားရပါမယ်လို့ Victoria Beckham ကသူ့ရဲ့အင်ကြီးအဝတ်ထည်မိတ်ဆက်ပွဲမှာပြောသွားခဲ့ပါတယ်။သူ့ရဲ့အဝတ်အစားတွေကိုဝတ်ဆင်သူတွေလည်းစိတ်ပျော်ရွှင်ပေါ်ပါစေရမယ်လို့လည်းပြောပါတယ်။တချိန်အသိကိုနာမည်ကျော်တဲ့ English အမျိုးသမီးပေါ့အဖွဲ့ဖြစ်တဲ့ Spice Girls အဖွဲ့ဝင်ဟောင်း Victoria Beckham က Los Angeles မြို့ Bel Air ရပ်ကွက်က Target ကုန်တိုင်းမှာသူ့ရဲ့လက်ရာအဝတ်ထည်တွေကိုစတင်မိတ်ဆက်တဲ့ပွဲကျင်းပပါတယ်။ Victoria Beckham for Target ဆိုတဲ့မိတ်ဆက်အခမ်းအနားမှာနာမည်ကျော်အမှုပညာရှင်တချို့လာရောက်ခဲ့ကြတာတွေ့ရပြီးတော့ Naomi Harris Zoe Saldana, Kate Mara နဲ့ Jessica Alba တို့ကိုတွေ့ရပါတယ်။သူ့ရဲ့ fashion wear တဲ့တွေကိုအမျိုးသမီးအရွယ်ဆုံးအတွက်ထုတ်လုပ်တာဖြစ်ပြီးတော့သူ့ရဲ့တမီးငယ်လေး Harper အတွက်စဉ်းစားရင်းနဲ့သူဖန်တီးဖြစ်တဲ့ကလေးပေါက်ဆနဲ့မတ်တက်ရက်ဆအရွယ်ကလေးတွေထိအဝတ်ထည်တွေပါဝင်ပါတယ်။ဈေးတွေကတော့$6ကနေပြီးတော့$80လောက်ထိရှိပါတယ်ရှင်။ဘီအိတ်တွေကြမှာအရန်ကုန်နေမြကြီးရဲ့ One Direction အဖွဲ့ရဲ့ကကောင်းလေးတယောက်ဖြစ်တဲ့ Harry Styles ကသူ့ရဲ့ပထမအဦးဆုံးတကူတော်တေးတပြားကို AP လ9ရက်နေ့ကပဲစပြီးတော့ဖြန့်ချိလိုက်ပါတယ်။2010ခုနှစ်ကဗြိတိသျှရုပ်သံမှာတင်ဆက်တဲ့ X Factor ရဲ့ပွဲစဉ်9ခုမြောက်အဆိုပြိုင်ပွဲမှာနံပါတ်3ချိန်ပြီးတော့ပွဲစီစဉ်သူ Simon Cowell နဲ့စာချုပ်ချုပ်နိုင်ခဲ့ပြီးတော့သူ့ရဲ့ One Direction အဖွဲ့ဆိုတာပေါ်လာတာပါ။သူရဲ့အဖွဲ့ထဲမှာတော့သူ့ပြင် Neil Horan, Liam Payne, Louis Tomlinson နဲ့ Zayn Malik တို့ပါဝင်ခဲ့ပြီးတော့အထူးအောင်မြင်မှုရခဲ့ပါတယ်။ Teruk pula mah zaman lepas pertama uzo. Apa dia kat tua tua berani ni zaman aku lama Harry Styles ye. Teruk aku itu laraba. Tu ye sign of the times tercengang. Wanita kau ni ketekik nikung aduan sah ni tercengang siapa ni? Kena dekat kalau aduan mah dolar dan ngaji muka wengui sana kiri. Wanderation nikung bermah tu ye kena cikgu kita ni tengah piata wari. The sign of the times tercengang ye pula muka. กางกางมากางกางยางกางเมลุใจเมียเมตะฉิเมဖြစ်တယ်လို့ဗြိတိရှာသတင်းစာတွေမှာတုံ့တန်နေကြပါတယ်အသက်23နှစ်အရွယ်ဟယ်ရီစတိုင်းစ်ကအခုလောလောဆယ်မှာသူ့အကြိုက်ဆုံးတေးတပြားကသူကိုယ်တိုင်တီးဆိုထားတဲ့ဒီတေးတပြားဖြစ်တယ်လို့ခဏနောက်ပြောထားပါတယ်ဒီတေးတပြားအတွက်သူစုစုပေါင်းတစ်ချင်အပုတ်ကြီးအကျန်း80ဆက်ဆိုခဲ့တယ်လို့လဲဆိုပါတယ်သူ့ရဲ့တစ်ချင်ထွက်ထွက်ချင်းပဲတွေ့တဲ့လူမှုကွန်ရက်ပေ က်ကသူ့အရက်ဆွဲနေတာကိုအောင်မြင်မြင်ဖျက်လိုက်ပြီလို့ပြောသွားပါတယ်။သူသူ့ရဲ့သားသမီးတွေအတွက်အကောင်းဆုံးဖခင်ဖြစ်ချင်ပါတယ်တဲ့။အခုသူအရက်ဆဖျက်တဲ့ကူတော့ကသူလုံးဝကိုပြန်ပြီးနလန်ထူဖို့လှုပ်ရှားရရှိတဲ့အများကြီးတဲ့ကပထမဦးဆုံးခြေလှမ်းဖြစ်တယ်လို့လည်းအသက်44နှစ်ရှိပြီဖြစ်တဲ့ Ben Affleck ကသူ့ရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာရေးထားပါတယ်။သူနဲ့2015ခုနှစ်တည်းကကွဲနေတဲ့သူ့ရဲ့ကလေးရီရဲ့မိခင်ဖြစ်တဲ့မင်းသမီး Jennifer Garner ကိုလည်းသူကကျေးဇူးတင်ထားတာပါ။အရက်ဖြစ်တဲ့ကုရုံးကိုတော့ပြီးမြောက်သွားပါပြီ။ကျွန်တော်ဒီပြဿနာကိုအရင်ထဲကရင်ဆိုင်နေရတာအခုလည်းဆက်ပြီးတော့တွန်းလှန်ရင်ဆိုင်သွားပါမယ်လို့လည်း Batman မင်းသား Ben Affleck ကရေးထားပါတယ်။အကူအညီလိုအပ်တဲ့အခါလိုအပ်တဲ့အကူအညီကိုယူရတာရှက်စရာမဟုတ်ဘူးဆိုတာကျွန်တော်သားသမီးတွေသိစေချင်ပါတယ်။အကူအညီလိုအပ်ရတာနဲ့အကူအညီမတောင်းရတဲ့သူတွေအတွက်လည်းအားတရက်ဖြစ်နေရက်တည်ပေးဖို့ဘလောက်အရေးကြီးလဲဆိုတာသူတို့လေးတွေသိစေချင်တယ်လို့Ben Affleck ကပြောပါတယ
် Hey y'all it's friend I gotta tell you something Oh yeah I wanna be
a celebrity yeah ဒီတက်တဲ့အောင်တရင်တော်အစီအစဉ်ကို radio မှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီတရင်တော်ကိုရုပ်ရောအတန်ရောအပြည့်စုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ I'll have my own yacht. I'll have my own jet.
အေးသနာကျော်စီစဉ်တင်ဆက်တဲ့တက်တန်ရောင်သတင်းလောအစီအစဉ်ကိုကြားခဲ့ရတာပါရှင်အခုတော့သူယုံကြည်ရအစီအစဉ်ရဲ့အလဲပါခုတစ်ပတ်အစီအစဉ်မှာတော့1990ပြည့်နှစ်ရခိုင်ဒီမိုကရေစီအဖွဲ့ချုပ်မင်းပြလွတ်တော်ကိုယ်စားလှယ်ဟောင်းဦးထွန်းဝင်းဘာကိုယုံကြည်တယ်လဲဆိုတာနားဆင်ကြပါမယ်မမိုးဖြူစီစဉ်တင်ဆက်ထားပါရရှင
်ဘာကြီးသေးပါကိုကျက်စနေကြခြင်းတဲ့ချီသတော်ဝါยีตวยมะยะอนันตะฉิบะเตโทอเทมาลุบวะโกยาฉิไนโพอล้วนไขขิดิตงละบะဖြစ်ပါလေโทยาโดลุบวะหาอะจองตโบเตยะธรรมะจองอะจูဖြစ်ปอลายะเดปฏิสาสมุปะตวยะหะဖြစ်ပါလေကောင်းဒီအလုတ်ကိုကုသိုလ်ကံဆိုပါသည်မကောင်းဒီအလုတ်ကိုအကုသိုလ်ကံဆိုပါသည်ကောင်းဒီအလုတ်ကိုသူများမခိုင်းစေတာဝန်မပေးကိုယ်တိုင်အကြည့်ပညာဖြင့်လောက်တာကမှန်စွာသိမြင်ခြင်းဖြစ်ပါသည်မကောင်းဒီအလုတ်ကိုလုံးအလုတ်မှာလေးပေးအာလာချီသူကတာဝန်မပေးဘေးသူကိုယ်တိုင်လုတ်တာကအဆိုးဆုံးအပြည့်အကြီးဆုံးဖြစ်ပါစေမကောင်းဒီဖက်မှာမိမိကိုယ်ဤအကျိုးတစ်ခုချီအတွက်လိုချင်တတ်မဲ့ပြီးလုတ်တဲ့အလုတ်ကိုလောဘတဏ္ဍာကဥချောင်းတဲ့အမှန်မသိအောင်ဖုံးထားတာကအဝိဇ္ဇာမောဟဖြစ်ပါလေအမှန်ကိုသိတာကဝိဇ္ဇာပညာဖြစ်ပါလေမမြင်အောင်ဖုံးထားတဲ့မောဟကြောင့်ဒေါသမာမာနထောင်ရွက်ခြင်းသူတစ်ပါးပေါ်မှာမနာလို့ wontojin nyongju saung myaw nokka chi so de ya de doukha tin na to phin jit ta ti ya so wa a phi chi ko phit la ya de kaung de a lou phe ma do a man ko ti lo a man ko jan de a man ko pyo a man ko lou man do a tin mue wan ye ko lou sa a man ko chu sa a man ta ji ko a ye tha a man tin ni mu sama ji ko ya la de lu da chin chin ko ga tu ko chi khin tu ga ko ko chi khin mue mi khin a yin ga ta da mi a yin mya ko chi khin da lo be a chin chin chi khin ko we mong chi mi chi chi khin me ji bo ma mue la tu a chi chin sa wo ne yin ma se da na kan man maita a si a man lu lu a chin chin dan du ye du paung twin a pyan a lan chi lu pyu ja mi so yin yakhu lu bwa lu ywa lu be ma be phit phit naw bwa tin da ya sa sa ma be phit phit o sai ma pya chan da dukkha nyin jan sa ya mu go ya chi nan ya ma le me
abat sin tin set ni de tu yong ji ya kana a twae ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။မမောဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရအစီအစဉ်ကိုကြားခဲ့ရတာပါရှင်။ VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00နာရီနေ17:00နာရီအထိလိုင်းဒိုမီတာ30နဲ့51တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါပါ။ခုတော့ကြားရှိနေတဲ့အချိန်တွင်သတင်းအကျဉ်းချုပ်ကိုမတင်ငီထိုက်ကပြောပြပေးပါအောင်။ကိုပြည်သူတွေကိုတိုက်ခိုက်နေတဲ့ကဘာပေါ်ကရန်လိုတိုက်ခိုက်နေသူတွေကိုရင်ဆိုင်ဖြည့်ရှင်းသွားမယ်အမေရိကန်ရဲ့ပိုင်းဖြတ်ချက်တစ်ကိုအမေရိကန်နိုင်ငံသားဝင်ကြီး Rex Tillerson ကဒီကနေ့ကတိပြုပြောဆိုပါတယ်။ပြီးခဲ့တဲ့သတင်းပတ်ကဆီးရီးယားနိုင်ငံကိုအမေရိကန်ကဒုံးကျည်တွေနဲ့တိုက်ခိုက်မှုအပေါ်ကဘာခေါင်းဆောင်တွေရဲ့ထောက်ခံမှုရဖို့ဆောင်ရွက်နေတဲ့နိုင်ငံသားဝင်ကြီး Tillerson ကဒီကနေ့မှအခုလိုပြောဆိုသွားတာဖြစ်ပါတယ်။မြောက်ကိုရီးယားဘက်ကနျူကလ িয়ার နဲ့တိုက်ချင်းဖြင့်ပယ်ဒိန်းတပ်ဒုံးကျည်စမ်းသပ်မှုတွေထပ်လုပ်လာရင်ထိရောက်တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေနဲ့အရေးယူဆောင်ရွက်ဖို့သဘောတူတဲ့အကြောင်းတောင်ကိုရီးယားနဲ့တရုတ်တို့ကပြောဆိုလိုက်ပါတယ်။တောင်ကိုရီးယားနဲ့တရုတ်နိုင်ငံတို့ကနျူကလ িয়ার ရေးရာအထူးကိုယ်စားလှယ်တွေဒီကနေ့ဆိုလ်မြို့တော်မှာဆွေးနွေးခဲ့ကြတာလည်းဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကလည်းမြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောက်မှုကိုဖြေရှင်းနိုင်မယ့်နည်းလမ်းတွေကိုတင်ပြဖို့ညွှန်ကြားထားတဲ့အကြောင်းသမ္မတရဲ့အမျိုးသားလုံခြုံရေးအကြံပေးကမနေ့ကပြောဆိုထားပါတယ်။အီဂျစ်နိုင်ငံကော့ပတစ်ခရစ်ယာန်ဘုရားကျောင်းနှစ်ခုမနေ့တနင်္ဂနွေနေ့ကပန်းဆန်ဒေးပွဲတော်ဝတ်ပြုဆုတောင်းကြခြင်းဘုံခွဲတိုက်ခိုက်ခံရလို့အနည်းဆုံး44ယောက်သေဆုံးပြီး100ကျော်ဒဏ်ရာရပါတယ်။ဘုံခွဲတိုက်ခိုက်မှုတွေအပြီးမှာတော့အီဂျစ်သမ္မတအဒဲလ်ဖာတာအယ်စစ်စီက3လကြာနိုင်ငံတော်အရေးပေါ်အခြေအနေအဖြစ်ကြေညာထားပါတယ်။တရုတ်နဲ့မြန်မာကြားသွေးတန်းထားတဲ့မိုင်480အရှိရှိတဲ့ရေနံပိုက်လိုင်းလုပ်ငန်းတွေကိုအများဆုံးစတင်မှုနှစ်နိုင်ငံသဘောတူခဲ့ကြတယ်လို့တရုတ်ဒုတိယနိုင်ငံခြားရေးဝန်ကြီးကဒီကနေ့ပြောဆိုပါတယ်။အခုသဘောတူလိုက်တဲ့ရေနံပိုက်လိုင်းတစ်ကအရှေ့အလယ်ပိုင်းကရေနံကိုတရုတ်ပြည်ကိုအခုတင်ပို့နေတဲ့လမ်းကြောင်းထက်အချိန်တူတူထိထိရောက်ရောက်နဲ့ပို့ဆောင်နိုင်မှာဖြစ်ပါတယ်ရှင်။သတင်းအချင်းချုပ်ကိုမတင်ကြီးထိုက်ကပြောပြပေးခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမဆုံမဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Skip Sisk ဖြစ်ပါတယ်။ VOA American အသံမနက်ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီနဲ့9:00နာရီအထိလိုင်းဒိုမီတာ30 40 48 50နဲ့လိုင်းလမီတာ190တို့ကနေဖမ်းယူနာဆင်နိုင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လမ်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မအနန္ဒလာပါ
This program has come to you from the Voice of America, Washington.